Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါသောတာရှင်များခင်ဗျာ VOA American တန်ကနေ2023ခုနှစ်ဇူလိုင်လ20ရက်ကျတာရင်းညအစီအစဉ်တွေကိုမြန်မာစံတော်ချိန်ည9:00နာရီကနေ10:00နာရီထိ Washington DC မြို့တော်ကနေတိုက်ရိုက်ဆက်လုပ်နေပါပြီ line to meter 3252တို့အပြင် VOA ရဲ့ website Facebook နဲ့ YouTube မှာလည်းထုတ်လွှင့်ခြင်းအပြင်တစ်ချိန်တည်းနားဆင်ကြည့်ရှုနိုင်ပါပြီ။ဒီညအစီအစဉ်မူကတော့ကျွန်တော်ဝင်းမင်ပါ
မင်္ဂလာညချမ်းပါရှင်ကျမကတော့စုမြတ်မော်ပါတရုတ်နိုင်ငံမှာရောက်နေတဲ့ဒီအမေရိကန်နိုင်ငံသားဝန်ကြီးဟောင်းဟန်ရီကက်ဆင်ဂျာဟာတရုတ်သမ္မတရှီဂျင်ပင်နဲ့ဒီကနေ့တွေ့ဆုံဆွေးနွေးခဲ့ပါတယ်ကဘာဖလားအမျိုးသမီးဘောလုံးဘောလုပွဲတွေကိုတော့နယူးဇီလန်နဲ့ဩစတြေးလျနိုင်ငံတွေမှာပူးတွဲအင်ရှင်အဖြစ်ကျင်းပနေတာမှာအင်ရှင်နှစ်သင်းလုံးပွဲဥထွက်ပွဲတွေမှာအနိုင်ရခဲ့ကြပါတယ်အီရတ်နိုင်ငံဘက်ဒက်မြို့တော်မှာရှိတဲ့ဆွီဒင်တန်ရုံထဲကိုဆန္ဒပြသူတွေအတင်းဝင်ရောက်ပြီးတော့မီးရှို့ခဲ့ပါတယ်အခုလိုမျိုးထိတ်တဲရောက်တဲ့တွေကိုဒီကနေ့ညမှာကြီးညာပေးပါမယ်ရှင်
ဟုတ်ကဲ့ပါမဆူမြတ်မော်ရေအခုလိုသတင်းတွေအပြီးမှာတော့ဒီညစိတ်ဝင်စားစရာအကောင်းဆုံးသတင်းပေးဖို့ချက်တွေထဲမှာဆိုရင်ကချင်ပြည်နယ်ရွှေကူရဲစခန်းနဲ့ရုံတချို့ကို PDF ကာကွယ်ရေးတပ်ဖွဲ့တွေဒရုန်းနဲ့တိုက်ခိုက်ခဲ့တာမှာဒေသခံက
ရဲစခန်းကိုရုံးနဲ့နှလုံးချပါတယ်ဒီနေ့တည်းကမီးလုံးမီးအလံကြီးပေါ်မှာလူကြီးရှိတဲ့ချိန်ကိုပြောမစင်းတော့
နောက်ကရင်ပြည်နယ်ကျိုင်းစိတ်ကြီးဘက်မှာတော့စစ်တမ်းပြည်ဒုက္ခသည်တွေလေကြီးမိုးကြီးတံပါဆက်ခံနေရပါတယ်။နောက်ထောင်တွင်းကနိုင်ငံအကျဉ်းသားတွေအပြင်ထုတ်ခံရပြီးတည်ဆုံပြောင်းဆုံမှုဖြစ်နေတယ်လို့ AAPP နိုင်ငံအကျဉ်းသားကွန်ကြီးစောင့်ရှောက်ရေးအဖွဲ့ကဆိုပါတယ်။အခုလိုသတင်းလွှားတယ်ပြီးမှာတော့ကြက်တာရင်းညာပတ်စင်ကဏ္ဍတွေဖြစ်တဲ့မြမရေးသုံးသက်ချက်နောက်ကျမရေးကဏ္ဍနဲ့တိုင်းရင်းသတင်းလွှားကဏ္ဍတွေကိုစက်တိုက်နှဆင်ကြည့်ရှုရဖို့ရှိပါတယ်။အခုရင်ဆုံးတော့ထိတ်တန့်ရောက်သတင်းတွေကိုမဆုမြတ်မှုနဲ့ပဲကျွန်တော်ပြောပြပေးပါမယ်ခင်ဗျ။
အမေရိကန်နိုင်ငံသားဝန်ကြီးဟောင်းဟန်ရီကစ်ဆင်ဂျာဟာတရုတ်သမ္မတနဲ့ဘေကျင်းမြို့တော်မှာဒီကနေ့တွေ့ဆုံဆွေးနွေးခဲ့ပါတယ်။ကမ္ဘာကြီးပေါ်တည်တည်တသာလွှမ်းမိုးမှုရှိတဲ့နှစ်နိုင်ငံဆက်ဆံရေးဟာကမ္ဘာကြီးအတွက်အခရာကျတယ်လို့မစ္စတာကစ်ဆင်ဂျာကသမ္မတရှီဂျင်ပင်နဲ့တွေ့ဆုံစဉ်မှာပြောကြားခဲ့ပါတယ
်။ The relations between our two countries would be central to the peace in the world.
American နဲ့တရုတ်နှစ်နိုင်ငံဆက်ဆံရေးဟာကမ္ဘာကြီးငြိမ်းချမ်းရေးအတွက်အဓိကကျသလိုနှစ်နိုင်ငံလူမှုအသိုင်းအဝိုင်းတွေတိုးတက်ရေးအတွက်အခရာကျတယ်လို့အသက်တရာရှိနေပြီဖြစ်တဲ့ American နိုင်ငံသားရဲ့ဝန်ကြီးဟောင်းဟန်ရီကစင်ဂျာကပြောကြားခဲ့တာဖြစ်ပါတယ်။တရုတ်သမ္မတရှီဂျင်ပင်ကလည်းတရုတ်နိုင်ငံရဲ့မိတ်ဆွေဟောင်းဖြစ်တဲ့ Mr. ကစင်ဂျာကိုတွေ့ဆုံရတာဝမ်းသာကြောင်းနဲ့တရုတ် American ဆက်ဆံရေးမှာကစင်ဂျာဆိုတဲ့နာမည်ကအမြဲတမ်းတွဲပါနေမှာဖြစ်တယ်လို့ပြောကြားခဲ့ပါတယ်
။ရှီဂျင်ပင်ရဲ့名字啊是连在一起中国人民的
တရုတ်ပြည်သူတွေအနေနဲ့မိတ်ဆွေဟောင်းကိုဘယ်တော့မှမမေ့ကြောင်းနှစ်နိုင်ငံဆက်ဆံရေးနဲ့ပတ်သက်ရင်ကစ်ဆင်ဂျာနာမည်ကိုတရုတ်ပြည်သူတွေဘယ်တော့မှမေ့မှာမဟုတ်ကြောင်းနဲ့သူ့အနေနဲ့လည်းမစ္စတာကစ်ဆင်ဂျာကိုလေးစားပါတယ်လို့တရုတ်သမ္မတရှီဂျင်ပင်ကပြောကြားခဲ့တာပါ1982ခုနှစ်တုန်းကအမေရိကန်အစိုးရရဲ့အမျိုးသားလုံခြုံရေးတာဝန်ယူထားသူမစ္စတာကစ်ဆင်ဂျာဟာတရုတ်နိုင်ငံကိုလျှို့ဝှက်သွားရောက်ခဲ့တဲ့ခရီးစဉ်ကနေနှစ်နိုင်ငံဆက်ဆံရေးစတင်ခဲ့တာပါအခုနှစ်ပေါင်း90ကျော်အကြာနှစ်နိုင်ငံဆက်ဆံရေးမှာအဖို့အထက်တွေရှိနေချိန်မှာမစ္စတာကစ်ဆင်ဂျာတရုတ်နိုင်ငံကိုရုတ်တရက်သွားရောက်ပြီးတော့တရုတ်ထိပ်တန်းခေါင်းဆောင်တွေနဲ့တွေ့ဆုံနေတာဖြစ်ပါတယ်ပုံထုံးနေတော့ကလည်းတရုတ်အစိုးရထိပ်တန်းတန်တမန်ဝန်ကြီးနဲ့တွေ့ဆုံခဲ့သလိုတရုတ်ကာကွယ်ရေးဝန်ကြီးလီရှန်ဖူးနဲ့လည်းအင်္ဂါနေ့ကတွေ့ဆုံခဲ့ပါတယ်ရှင်
အခုလိုချိန်မှာအမေရိကန်တောင်ကိုရီးယားနဲ့ဂျပန်ခေါင်းဆောင်တွေကတော့လာမယ့်ဩဂုတ်လမှာထိပ်သီးပွဲကျင်းပဖို့ရှိနေပါတယ်။ဒီသုံးနိုင်ငံခေါင်းဆောင်တွေအမေရိကန်နိုင်ငံမှာအခုလိုတွေ့ဆုံဆွေးနွေးကြမှာဖြစ်တယ်လို့တောင်ကိုရီးယားသမ္မတရုံးကဒီနေ့ပဲကြေညာချက်ထုတ်ပြောလိုက်တာပါ။မြောက်ကိုရီးယားရဲ့နျူကလ িয়ার ချင်းချမှုတွေတိုးတက်လာနေတာကိုတံပြန်နိုင်ဖို့အတွက်အဲ့ဒီသုံးနိုင်ငံကစီးရီးပူးပေါင်းဆောင်ရွက်မှုတိုးလာချိန်မှာပဲဒီခေါင်းဆောင်တွေအခုလိုတွေ့ဆုံကြမှာပါ။တောင်နဲ့မြောက်ကိုရီးယားတန်တမန်ဆက်ဆံရေးရပ်ဆိုင်းနေတာနဲ့အတူမြောက်ကိုရီးယားကောင်ဆောင်ကင်ဂျွန်အန်ကလည်းမဟာဗျူဟာကျတဲ့နျူကလ িয়ার လက်နက်ပါဝင်လက်နက်ထုတ်လုပ်မှုတွေတိုးမြှင့်ဖို့ပြောပြီးဒီနိုင်ငံဆက်ဆံရေးကအဆိုးဆုံးအဆင့်ကိုရောက်ရှိနေပါတယ်။ဒါကိုတုံ့ပြန်တဲ့အနေနဲ့တောင်ကိုရီးယားသမ္မတရွန်ဆွတ်ယုကလည်းအရင်ကတည်းကမဟာမိတ်ဖြစ်ရှိလာခဲ့တဲ့အမေရိကန်နဲ့ပိုပြီးတော့နီးနီးကပ်ကပ်ဆက်ဆံလာသလိုမြောက်ကိုရီးယားကိုထိန်းချုပ်နိုင်ဖို့အတွက်ဂျပန်နဲ့အရင်တည်းကရှိထားတဲ့ပဋိပက္ခတွေကိုတောင်မှအဆုံးသတ်ပြီးရင်းရင်းနှီးနှီးဆက်ဆံဖို့ကြိုးပမ်းလာနေပါတယ်ခင်ဗျာ။
ကမ္ဘာပလာအမျိုးသမီးဘောလုံးဘောလုပွဲတွေကိုပူးတွဲအင်ရှင်တွေဖြစ်ကြတဲ့နယူးဇီလန်နဲ့ဩစတြေးလျနိုင်ငံတွေမှာဒီကနေ့စတင်ကျင်းပပါရယ်နယူးဇီလန်နိုင်ငံအော့ကလန်မြို့မှာဒီဖွင့်ပွဲအခမ်းအနားမစခင်နိုင်ပိုင်းအလိုပြစ်ခတ်မှုဖြစ်ပွားခဲ့တာကြောင့်အတော်လေးတုန်လှုပ်စရာဖြစ်ခဲ့ပါရယ် လက်ရှိချန်ပီယံအမေရိကန်မြို့သမီးအသင်းဖိလစ်ပိုင်အသင်းနဲ့နော်ဝေးအသင်းတို့တဲခိုကြတဲ့ဟိုတယ်နားမှာပြစ်ခတ်မှုဖြစ်ပွားခဲ့တာမှာတနက်သမားအပါအဝင်3ဦးသေဆုံးခဲ့ပါတယ်။ပြစ်ခတ်မှုဖြစ်ခဲ့ပေမဲ့နိုင်ငံလုံးချုပ်ရေးအတွက်စိုးရိမ်စရာမရှိတာမို့ကမ္ဘာဖလားပွဲတွေကိုအစည်းအဝေးတိုင်းဆက်ပြီးတော့ကျင်းပသွားမယ်လို့ဝန်ကြီးချုပ် Chris Hipkins ကပြောကြားပါတယ်။နယူးဇီလန်ရန်မင်းကြီး Andrew Costa ကလည်း FIFA ဘောလုံးဖွဲ့ချုပ်အတွက်မစိုးရိမ်ရပါဘူးလို့အခုလိုပြောကြားပါတယ်
။ This is a tragic situation. As I say, it'sconnected apparently with this workplace
လူသေးဆုံးခဲ့တဲ့ဖြစ်ခတ်မှုဟာဝမ်းနည်းစရာဖြစ်ပေမဲ့ fever အတွက်စိုးရိမ်စရာမရှိပါဘူး။နယူးဇီလန်နိုင်ငံဟာပုံမှန်အားဖြင့်လုံခြုံရေးဘေးကင်းတဲ့နိုင်ငံတစ်ခုဖြစ်ပြီးတော့အမျိုးသမီးကမ္ဘာဖလားပွဲတွေအတွက်ရဲတပ်ဖွဲ့ရဲ့ပြင်ဆင်ထားမှုအတွက်လည်းသူသိတ်ခုံယူပါတယ်လို့ရဲမင်းကြီး Andrew Costa ကပြောကြားသွားတာပါ။ဖြစ်ခတ်မှုဖြစ်တဲ့နေရာနှားမှာရှိနေတဲ့အသင်းတွေအပေါ်ဖြစ်နိုင်ခြေရှိတဲ့တက်ရောက်မှုတွေအတွက်လိုအပ်တဲ့ပံ့ပိုးမှုတွေလုပ်နေတယ်လို့မပြတ်လဲအဆက်အသွယ်လုပ်နေပါတယ်လို့ FIFA ကလည်းကြေညာချက်ထုတ်ပြန်ပါတယ်။ Australia နဲ့ New Zealand နှစ်နိုင်ငံပေါင်းမြို့၉မြို့မှာတလားကြာကျင်းပမဲ့ဒီကမ္ဘာဖလားအမျိုးသမီးဘောလုံးပွဲတွေမှာကမ္ဘာဖလားရဖို့အတွက်အသင်းပေါင်း32သင်းပါဝင်ပိုလူနေကြပါတယ်။ကမ္ဘာဖလားကို၄ချိန်ရထားဖို့တဲ့ American အမျိုးသမီးအသင်းကဖလားရဖို့ရှေ့ပြေးနေပြီးတော့ဒီတစ်ခေါက်ရခဲ့မယ်ဆိုရင်တော့ကမ္ဘာဖလားကို၃ချိန်ဆက်တိုက်ဖလားရတဲ့အသင်းဖြစ်ပါလိမ့်မယ်ရှင်။
အခုလိုအမျိုးသမီးကမ္ဘာဖလားဘောလုံးပွဲဒီနေ့စလိုက်ချိန်မှာအင်ရှင်ဩစတြေးလျနဲ့နယူးဇီလန်တို့ကတော့ပွဲဥထွက်နိုင်သွားကြပါတယ်။2023ခုနှစ်ဖေဖော်ဝါရီအမျိုးသမီးကမ္ဘာဖလားဘောလုံးပွဲကိုဩစတြေးလျနဲ့နယူးဇီလန်နိုင်ငံတွေမှာဒီနေ့စတင်လိုက်ပြီးဒီအင်ရှင်နှစ်သင်းစလုံးကအခုလိုအနိုင်ရလိုက်တာပါ။ဖွံ့ဖွဲအခမ်းအနားကိုတော့နယူးဇီလန်နိုင်ငံအော့ကလန်မြို့မှာကျင်းပခဲ့ပြီးအဖွဲ့ပွဲစဉ်အဖြစ်ပူးတွဲအင်ရှင်နယူးဇီလန်နဲ့ဥရောပကနော်ဝေးသင်းတို့ကစားကြတာမှာနယူးဇီလန်ကတကူကူမရှိနဲ့အနိုင်ရသွားပါတယ်။အနိုင်ကိုကတော့ဟန်နာဝက်ကင်ဆန်ကမိနစ်48မိနစ်မှာသင်ခဲ့တာပါနယူးဇီလန်မျိုးသမီးသင်ဟာအရင်ကကမ္ဘာဖလားမှာတကားမှမနိုင်ခဲ့ဘူးတာကြောင့်ဒါဟာနယူးဇီလန်အတွက်တော့ပထမဆုံးကမ္ဘာဖလားမှာအနိုင်ရလိုက်တာလည်းဖြစ်ပါတယ်ဒုတိယပွဲစဉ်ဖြစ်တဲ့နောက်ထပ်ပူးတွဲအင်ရှင်ဖြစ်တဲ့ဩစတြေးလျနဲ့အိုင်ယာလန်တို့ကစားကြတာမှာတော့ဩစတြေးလျက52မိနစ်မှာပယ်နယ်တီကိုရပြီးတကူကူမရှိနဲ့နိုင်ခဲ့ပါတယ်ခင်ဗျာ
တဲ့ညပိုင်းမြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိဖိုင်းဒိုမီတာ32 kHz 9393နဲ့9383ညဖိုင်းဒိုမီတာ51 kHz 5885တို့အပြင်စနေတနင်္ဂနွေမှာဖိုင်းလမ်းမီတာ190 kHz 1509ကနေပြောထုတ်လွှင့်ပေးနေပါတယ်ရှင
်ကျတာရင်းနေညပိုင်းနိုင်ငံကသတင်းတွေကို VOE ကဆက်ပြီးတော့ကြီးညာပေးနေပါတယ်ရှင်ယူကရိန်းနိုင်ငံအော်ဒက်ဆာစိတ်ကမ်းမြို့အပါဝင်နိုင်ငံတောင်ပိုင်းကမြို့တွေပြောရုရှားတပ်တွေက၃ညဆက်တိုက်၄ချောင်းကနေတိုက်ခိုက်ခဲ့တာမှာ21ယောက်ထက်မနည်းဒဏ်ရာရခဲ့တယ်လို့ယူကရိန်းတာဝန်ရှိသူတွေကပြောပါတယ်။ဗူထင်းဟူနေညာရုံကညာလုံးပေါက်တိုက်ခိုက်မှုအတွင်းမှာမီကိုလိုက်မြို့မှာ19ယောက်ထက်မနည်းထိခိုက်သေဆုံးထိခိုက်ဒဏ်ရာရခဲ့တယ်လို့အော်ဒက်ဆာစိတ်ကမ်းမြို့မှာလည်း၂ယောက်ထိခိုက်ဒဏ်ရာရခဲ့ပါတယ်။အော်ဒက်ဆာမြို့လည်းကအဆောက်အဦတွေထိခိုက်ပျက်စီးခဲ့တယ်လို့ယူကရိန်းတာဝန်ရှိသူတွေကဒီကနေ့ပြောကြားပါတယ်။ယူကရိန်းနိုင်ငံထွက်ကောက်နှံတွေကိုတခြားနိုင်ငံတွေစီတင်ပို့ရောင်းချဖို့သဘောတူထားတဲ့သဘောတူညီမှုကနေရုရှားနှုတ်ထွက်ခဲ့ပြီးတဲ့နောက်မှာအော်ဒက်ဆာစိတ်ကမ်းမြို့ကအရေးပါတဲ့အခြေခံအဆောက်အဦတွေအပေါ်ရုရှားတို့ကမစ်ဆိုင်းဒုံးတွေအဝေးထိန်ဒရုန်းယာဉ်တွေနဲ့တိုက်ခိုက်နေတာဖြစ်ပါတယ်။အော်ဒက်ဆာမြို့ရဲ့ဒီယူကရိန်းကောက်နှံတွေကိုရုရှားတို့တိုက်ခိုက်ဖျက်ဆီးနေတာဟာကြီးမားတဲ့ပြဿနာဖြစ်တယ်လို့ EU ဥရောပသမဂ္ဂနိုင်ငံသားမူဝါဒရေးရာအကြီးအကဲဂျိုးဆက်ဘော်ရဲကဒီကနေ့ပြောကြားပါတယ်ရုရှားတွေဟာယူကရိန်းတို့ကိုတင်ပြစ်မှတ်ထားတိုက်ခိုက်နေတာမဟုတ်တော့ဘူးလို့ယူကရိန်းသမ္မတဗလိုဒီမီယာဇလန်စကီကလည်းပြောကြားထားပါတယ်ရုရှားတို့ရဲ့တိုက်ခိုက်မှုကြောင့်အာဖရိကနဲ့အာရှနိုင်ငံတွေစီကိုတင်ပို့မဲ့ကောက်နှံတန်ချိန်တစ်သန်းလောက်ကိုတူလောင်ထားတဲ့စိတ်ကမ်းတွေထိခိုက်ပျက်စီးခဲ့တယ်လို့ယူကရိန်းသမ္မတကပြောပါတယ်ရှင်
ဆီရင်ဆန္ဒပြသူတွေကကိုရန်ကျမ်းစာကိုမီးရှို့ဖို့စီစဉ်ထားတာကိုကန့်ကွက်ပြီးအီရက်ကဆန္ဒပြသူတွေကတော့ဆွီဒင်တန်ယုံနဲ့အတင်းဝင်မီးရှို့ခဲ့ကြပါတယ်။ဆွီဒင်မြို့တော်စတဟုံးမြို့ပြင်ကအီရက်တန်ယုံရှင်မှာဒီနေ့နောက်ပိုင်းအခုလိုကိုရန်ကျမ်းစာမီးရှို့ဆန္ဒပြဖို့စီစဉ်ထားတာကိုဆွီဒင်အာဏာပိုင်တွေကခွင့်ပြုခဲ့ပြီးအီရက်မြို့တော်ဘက်ဂရက်ကဆွီဒင်တန်ယုံကိုအခုလိုဒီနေ့အစောပိုင်းကပဲမီးဝင်ရှို့လိုက်တာပါ။ဆွီဒင်ကဆန္ဒပြတဲ့သူတွေကကိုရန်ကျမ်းစာနဲ့အီရက်လန်တွေကိုမီးရှို့ဖို့စီစဉ်ထားတာပေါ့။အီရတ်နိုင်ငံသားတွေဒေါသထွက်ခဲ့ကြပြီးဘက်ဂျက်မြို့ကဆန္ဒပြပွဲကိုတော့အီရတ်ဘာသာရေးခေါင်းဆောင်မိုကာဒါဆာဒါကိုထောက်ခံသူတွေကစီစဉ်ခဲ့တာပါအီရတ်အတီကီယုံနှိမ်နင်းရေးရဲတပ်ဖွဲ့တွေကဆန္ဒပြတဲ့သူတွေကိုမိသက်ပိုင်နဲ့ထိုးပြီးတော့လူစုခွဲခဲ့ပြီးလုံခြုံရေးတပ်ဖွဲ့တွေကတော့ဆန္ဒပြတဲ့သူတွေကိုလက်စစ်နံပါတ်ဒုတ်တွေအသုံးပြုပြီးနှိမ်နင်းခဲ့တယ်လို့အဲ့ဒီနေရာမှာရှိတဲ့ AFP သတင်းတောက်ကပြောပါတယ်ဟာဆန်အာမက်ဆိုတဲ့ဆန္ဒပြသူကတော့ ကိုရန်ကျမ်းစာကိုမရှိဖို့ရှိတာကိုရှုတ်ချရတဲ့အနေနဲ့လာပြီးဆန္ဒပြတာဖြစ်ပြီးဒီလိုမျိုးအစီအစဉ်တွေကိုရပ်တန့်ဖို့ဆွေရင်ဆွေရနဲ့အီရတ်ဆွေရတွေမှာလည်းတာဝန်ရှိလို့တောင်းဆိုပါတယ်လို့ပြောခဲ့ပါသေးတယ်။ဆန္ဒပြတဲ့သူတွေကိုတန်ယုံကတန်ယုံကိုမရှိခဲ့ပေမဲ့အီရတ်မှာရှိတဲ့ဆွေရင်တန်ယုံကတော့ဘေးကင်းလုံခြုံမှုရှိပြီးတန်ယုံဝန်ထမ်းတွေနဲ့တန်ယုံကိုကာကွယ်ဖို့ကအီရတ်အာဏာပိုင်တွေရဲ့တာဝန်ဖြစ်တယ်လို့ဆွေရင်နိုင်ငံရဲ့ဝန်ကြီးဌာနကလည်းပြောခဲ့ပါသေးတယ်ခင်ဗျာ။
ဘင်္ဂလားဒေ့ရှ်နိုင်ငံကောက်ဆက်ဘဇားမြို့ကရိုဟင်ဂျာဒုက္ခသည်စခန်းတွေမှာစားနပ်ရိက္ခာထောက်ပံ့မှုတွေကိုထပ်မံလျှော့ချလိုက်တဲ့အတွက်ဒုက္ခသည်တွေအငတ်မေးကြုံနေတယ်လို့ဒီကုလသမဂ္ဂကပြောလိုက်ပါတယ်။ UNHCR ကုလသမဂ္ဂဒုက္ခသည်များအေဂျင်စီမှငွေကြေးမလုံလောက်တဲ့အတွက်ရိက္ခာထောက်ပံ့မှုတွေကို3လအတွင်းဒုတိယအကြိမ်လျှော့ချခဲ့ရတယ်လို့ကုလသမဂ္ဂတွေးမှုချုပ်ရဲ့ပြောခွင့်ရစတီဗင်ဒူဂျာရစ်ကဗုဒ္ဓဟူးနေ့တုန်းကသတင်းစာရှင်းလင်းပွဲမှာပြောကြားခဲ့ပါတယ်။
The cuts came just weeks after thousands of refugees lost their temporary homes because of Cyclone Mocha and a major fire, as you'll recall.
ဒီနှစ်ကောင်ထီစားရိတ်ခါထောက်ပံ့နိုင်ဖို့အတွက်ကမ္ဘာစားနပ်ရိတ်ခါအစီအစဉ်အနေနဲ့ခက်ခဲတဲ့ရွေးချယ်မှုကိုပြုလုပ်ခဲ့ရတာဖြစ်တယ်လို့ပြောကြားသွားတာပါ။ဒုက္ခသည်စခန်းတွေမှာရှိနေသူတယောက်အတွက်တစ်လစာဒေါ်လာ12ဒေါ်လာကနေ30ဒေါ်လာအထိမတ်လမှာလျှော့ချခဲ့ရပြီးတော့ဇွန်လရဲမှာတော့8ဒေါ်လာအထိထပ်မံလျှော့ချခဲ့ရတဲ့အတွက်ဒီနေ့ကို28ပြားနှုန်းဖြစ်သွားတယ်လို့ကုလသမဂ္ဂတွေးရမှုချုပ်ရဲ့ပြောခွင့်ရကသတင်းစာရှင်းလင်းပွဲမှာရှင်းပြသွားပါတယ်။ထောက်တောင်းချီတဲ့ဒုက္ခသည်တွေမုခမုန်တိုင်းတံကိုခံထားရချိန်မှာအခုလိုအထောက်ပံ့တွေလျှော့ချခဲ့တာဖြစ်ကြောင်းနဲ့ဒုက္ခသည်စခန်းတွေမှာဒုက္ခသည်တွေငတ်မွတ်နေကြတယ်လို့ UNHCR တာဝန်ရှိသူတွေကသူ့ကိုပြောပြတယ်လို့လည်းပြောကြားသွားပါတယ်။လူသားချင်းစာနာထောက်ထားတဲ့အကူအညီပေးအဖွဲ့အစည်းတွေအနေနဲ့အလွန်မင်းလိုတဲ့အကူအညီတွေကိုသာပေးနိုင်ပြီးတော့အခြေခံလိုအပ်ချက်တွေကိုမဖြည့်ဆည်းနိုင်တာပုံများလာတယ်လို့ UNHCR ကပြောတဲ့အကြောင်းကိုလည်းကုလသမဂ္ဂပြောခွင့်ရကသတင်းထောက်တွေကိုပြောကြားသွားပါရှင်
။ကမ္ဘာကျော်ကွန်ဖူးပညာရှင်ကြီး Bruce Lee ကွယ်လွန်တဲ့နှစ်90ပြည့်အထိမ်းအမှတ်ဟောင်ကောင်မှာဒီနေ့ကျင်းပခဲ့ပါတယ်။ကမ္ဘာတစ်ဝက်က Bruce Lee ကိုစိတ်နှစ်သက်တဲ့ပရိသတ်တွေဟာဟောင်ကောင်မှာရှိတဲ့ Bruce Lee ရဲ့အထိမ်းအမှတ်ရုပ်ထုရှင်မှာလာရောက်ဆူဝေးကာရဝပြုခဲ့ကြတာပါ။Bruce Lee ပရိသတ်တွေဟာပန်းစည်းတွေပန်းတွေချပြီးဂုဏ်ပြုချဲ့ခဲ့ကြသလိုတချို့သူကိုအလွန်အားကျနှစ်သက်တဲ့ပရိသတ်တွေကလည်းသူ့ရုပ်ထုရှေ့မှာပဲသူ့ရဲ့ကွန်ဖူတန်ကစားဟန်တွေနန်ချက်ကူကစားဟန်တွေကိုဟန်ရင်းပြကစားပြီးဂုဏ်ပြုခဲ့ကြပါတယ်။အဲ့ဒီလိုလာရောက်ကြတဲ့သူတွေထဲမှာ Bruce Lee ကိုအားကျတူခိုးပြီးပုံစံတူတဲ့တောင်ကိုရီးယားနိုင်ငံက Bruce Lee အပါအဝင်ကမ္ဘာတစ်ဝန်းကနေလာရောက်ကြသူတွေလည်းအများအပြားပါဝင်ပါတယ်ခင်ဗျာ။VOA American တရဲ့ဇူလိုင်20ရက်နေ့ကြာတာရင်းညနောက်ဆုံးရအထူးကြဆုံးသတင်းတွေကိုမဆုမြတ်မုံနဲ့ပြောပြပေးခဲ့တာပါအခုဆက်ပြီးတော့စိတ်ဝင်စားစရာအကောင်းဆုံးသတင်းပေးဖို့ချက်တွေနဲ့ဆောင်းပါးတွေကိုဇက်တိုက်ပြောပြပေးပါမယ်ပထမဆုံးကတော့ကချင်ပြည်နယ်ရွှေကူရဲစခန်းနဲ့ရုံးတချို့ကာကွယ်တပ်ဖွဲ့တွေဝင်တိုက်ခိုက်ခဲ့တာပါကချင်ပြည်နယ်ရွှေကူမြို့ကရဲစခန်းနဲ့ဌာနဆိုင်ရာရုံးနှုံးကိုဒေသခံ PDF တွေကဒရုန်းနဲ့ပုံကျုံတိုက်ခိုက်ခဲ့ပါတယ်မနေ့ကတရက်ထဲမှာပြင်3နေရာတက်ခတ်ခဲ့တာဖြစ်ပြီးရွှေကူရဲစခန်းကတော့ဒီလအတွင်းတတိယအကြိမ်မြောက်ဒရုန်းနဲ့ပုံချဲတက်ခတ်ခံခဲ့ရတာပါဒီအကြောင်းကိုရနိုင်ပြပြပေးပါအောင်ခင်ဗျာ
အာဇာနည်နဲ့ရုံးပိတ်ရက်မှာရွှေကူမြို့ကအထွေထွေအုပ်ချုပ်ရေးရုံးစီမံသာရုံးနဲ့ရဲစခန်းစားတဲ့နေရာ3နေရာကိုဒေသခံ PDF တွေကဒရုန်းနဲ့ပုံချဲတက်ခတ်ခဲ့တာပါဒီတက်ခတ်မှုနဲ့ပတ်သက်ပြီးတော့ဒေသခံတို့ကအခုလိုပြောပါဗျာအထွေထွေရုံးနဲ့
ဒီရုံးနဲ့ရဲစခန်းနဲ့တုံးနေအော်အစ်ကိုပထမပြန်မလဲမလဲစားတာဆောက်လမ်းဆောက်ဒီခိုင်စီရအောင်ဒီရုံကဘာသာမင်းတွေကဖိတ်ထားတော့ဒီချင်းဒီရကသားလည်းအဲ့ဒီချင်းဆောက်ချက်ကြီးရရှိတာပေါ့
ထွေရုံကိုနေကင်း7နာရီခွဲလောက်မှပထမဆုံးဘုံချခဲ့ပြီးနောက်15မိနစ်လောက်အခွာမှစီပင်ရုံကိုချခဲ့တာဖြစ်ကြောင်းနဲ့ရဲစခန်းကိုတော့ညနေ3နာရီလောက်မှချခဲ့တာဖြစ်ကြောင်းပြောပါတယ်တခြားဒေသခံတူကတော့ရဲစခန်းကိုဘုံသီးချတဲ့အချိန်မှာထိခိုက်ဒဏ်ရာရတာရှိတယ်လို့ပြောပါတယ
်။ဖျူးရုံးတဲ့ဖြူးရုံးကိုအဝေးကနေရုံးတဲ့ပြည်မှာချတာကြီးနဲ့ရဲစခန်းကိုရုံးတဲ့နှလုံးချပါတယ်။ဖြူးနဲ့ဖြူးကိုညီလို့လေအာလံကြီးပေါ်မှာလူကြီးတဲ့ချိန်ကိုပြောမှပြေတော့ရဲကနှလုံးချတဲ့ကြတော့ဟိုမြန်မာတရားပြည်ပြည်ရတယ်လို့ပြောပါတယ်ခင်ဗျာ။ဒီလိုရောဒီလိုတမန်ချက်ကနေသူချရတာသူတမတ်တဲ့ဒီမှာတော့လာလို့ဒီချက်ချရလို့ပြောရတယ်ရဲစခန်းကိုလည်းအားလုံးတုံးပြီပေါ့လေဒီကတော့ဝင်ကြပါပေါ့
ရဲစခန်းတိုက်ခိုက်ခံရတဲ့အချိန်မှာအယာဝရီမြစ်တွင်းကပြစ်ခတ်တာဆိုပြီးရဲစခန်းကမြစ်တွင်းကလေကိုပြစ်ခတ်တာရှိခဲ့ကြအောင်ဒါပေမဲ့လူထိခိုက်မရှိခဲ့ကြအောင်ဆက်ပြောပါတယ် KNG ခေါ်ကချင်သတင်းဌာနကတော့အာဇာနည်နေ့တိုက်ခိုက်မှုမှာထွေးရုံကဝန်ထမ်း၂ယောက်ထိခိုက်ဒဏ်ရာရခဲ့ကြောင်းနဲ့စေကူသားနေကြောင်းဖော်ပြပါတယ်ဖြေကူရဲစခန်းကိုဒီလ6ရက်နေ့နဲ့17ရက်နေ့ညပိုင်းတွေကလည်း ဒရုန်းနဲ့နှစ်ကြိမ်တိုက်ခိုက်ခဲ့တာဖြစ်ပါတယ်။ဒီလ17ရက်နေ့တိုက်ခိုက်မှုမှာတော့ရဲ3ယောက်သေဆုံးပြီးတော့6ယောက်ခန့်ဒဏ်ရာရခဲ့ကြောင်းဒေသတွင်းသတင်းအချို့မှာဖော်ပြနေကြပါတယ်ခင်ဗျာ
။ကချင်ပြည်နယ်ရွှေကူရဲစခန်းနဲ့ရုံးတချို့ PDF ကာကွယ်တပ်တွေကဒရုန်းနဲ့တိုက်ခိုက်ခဲ့တာကိုကိုရန်နိုင်ပြောပြခဲ့တာပါ။အခုတော့ကရင်ပြည်နယ်ကျိုင်းစစ်ကြီးစစ်ပြေဒုက္ခသည်တွေလေကြီးမိုးကြီးတံခံရတာပါဒီလာတဲ့တိုက်ပွဲတွေပြင်းထန်ခဲ့တဲ့ကရင်ပြည်နယ်ကျိုင်းစစ်ကြီးမြို့နယ်ကစစ်ပြေဒုက္ခသည်အများစုအခုချိန်ထိနေရက်မပြောင်းနိုင်သေးကြသလိုမုတ်သုံမိုးနဲ့လေပြင်းအန္တရာယ်ကိုပါဒီအပိုင်းဆက်ကြုံနေရတယ်လို့စစ်ရှောင်နေသူတွေကပြောပါတယ်တောတောင်တွေနဲ့စားရိတ်တောင်ရိတ်ခက်ခဲတဲ့အပြင်မိုးမလုံးရေမလုံးတာကြောင့်ဖြားနာနေကြရတာလို့လည်းပြောပါတယ်ကရင်ပြည်နယ်ဘက်ကစစ်ပြေရှောင်တွေရဲ့အခြေအနေကိုကိုကမောင်ဆုံးမင်းပြပြပေးပါအောင်ခင်ဗျာ
ကရင်ပြည်နယ်ကြာရင်စိတ်ကြီးမျိုးနဲ့အတွင်တိုက်ပွဲပြင်းထန်ခဲ့တဲ့ခလဲတကွန်ကျေးရွာအုပ်စုတွေမှာဒီတရက်နှစ်ရက်အတွင်နှစ်ဖက်ထိတွေ့တိုက်ခိုက်တာတိတ်မရှိပေမဲ့လက်နက်ကြီးတွေနဲ့ပစ်ခတ်တာတွေကတော့ရပ်မသွားဘူးလို့စစ်ဘေးတိန့်ဆောင်သူတွေကပြောပါတယ်ဒီကနေ့ဇူလိုင်လ20ရက်နေကင်းပိုင်းလောက်မှာကိုပဲလက်နက်ကြီးပစ်ခတ်တံတွေကြားရလို့ဘေကင်းရအကာအကွယ်ယူဖို့ပြင်ဆင်နေရတယ်လို့စစ်ဆောင်အမျိုးသမီးတူဦးက VOA ကိုအခုလိုပြောပါတယ
်အခု7နှစ်ကြီးပဲသူလေးတဲ့သမီးချင်းစာနည်းကလေးတွေသမီးစောချွေးအကောင်းတဲ့နေရာမှာလိုက်ခူတာအဲ့လိုပဲပေါ့လိုက်ဆွေးရတာပေါ့စားစရာစားစရာမရှိတာဒီပန်းဘက်ဆံမရှိတာနဲ့ဒီပန်းဖျားတယ်လူကြီးလည်းဖျားကလေးလည်းဖျားပဲ
ကြာရင်စိတ်ကြီးမျိုးနဲ့အတွင်မှာကရင်လက်နက်ကင်ပူပေါင်းတပ်ဖွဲ့တွေနဲ့စစ်ကောင်စီတပ်ဖွဲ့တွေအကြဒီလာတဲ့တိုက်ပွဲတွေခက်စိတ်စိတ်ဖြစ်နေတာပါနှစ်ဖက်တိုက်ပွဲတွေအတွင်းစစ်ကောင်စီဘက်ကလေရင်နဲ့ဘုံကျဲတိုက်ခိုက်တာကျေးရွာတွေကိုပစ်ခတ်တာတွေကြောင့်ဒေသခံတွေကြောက်လန့်နေရတဲ့အကြောင်းနောက်ထပ်စစ်ရှောင်းအမျိုးသားတဦးကပြောပါတယ
်တပ်ဖွဲ့တွေကိုဆဲလာမှာပေါ့အရင်ကတည်းကစားရတော့စစ်စစ်လာကြတဲ့လေရင်လာလိုက်ပြီးဟိုဘက်ကဟိုဘက်ကစကားစားတွေစစ်ကြောင်းထိုးဝင်လာကျိုးဝင်လာတိုင်းမှာတက်ပွဲဖြစ်တယ်ပေါ့။ဘင်ကဒီလောက်ကြီးကျယ်တဲ့တက်ပွဲတက်နေဖြစ်တယ်ဘူးလေ။ဒီဇူလိုင်လပါပဲ။ဒီအခုမှတွေ့ဘူးတယ်ပေါ့။ဒီနေ့ကဖြစ်တဲ့တက်ပွဲကျွန်တော်ကခုမှမကြောက်ဘူးလေ။ဒီလူတိုင်းကတော့ကြောက်တတ်တယ်ပေါ့။လေရင်လာဆိုတော့ကိုကြောက်ကြတယ်ပေါ့။လေရင်တကားမမြင်ဘူးကလေရင်ဘောလက်ကျဲလက်ပြဲဆိုတော့
စီရေပရိပခါကြောင့်ခလဲတကွန်နိုင်ကျေးရွာ၊ပလိန်ကျေးရွာ၊ငိမ့်ချမ်းမြိုင်ကျေးရွာစတဲ့ကျေးရွာအများစုကဒေသခံတွေအိုးအိမ်စွန့်ခွာနေကြရပြီးနီးစပ်ရာဆွေမျိုးအိမ်နဲ့တောတောင်တွေထဲမှာယာယီတဲထိုးပြီးခိုးလုံနေကြရပါတယ်။တစ်ချိန်တည်းမှာပဲမုတ်တုံမိုးနဲ့လေပြင်းမုန်တိုင်းအန္တရာယ်ကြုံတွေ့နေရပါတယ်။အထူးသဖြင့်ဒီရက်ပိုင်းမိုးတက်လေပြင်းကြောက်တာကြောင့်တောတောင်တွေထဲမှာလည်းခိုးအောင်လို့မရတော့ပဲနီးစပ်ရာကြေးရွာတွေထဲဝင်ပြီးခိုးကပ်နေရတယ်လို့စစ်ဘေးဒုက္ခသည်တွေကပြောပါတယ
်။အဆင်ပြေပြင်းနေဒီမိုးဒီရက်နေ့ရက်အများကြီးအောင်မပဲတို့တော့ခိုးနေတာပေါ့။တို့ထဲမှာနေလို့မရဘူးတို့ထဲမှာတော့ချင်းကိုက်တာတို့ဆာဆာတွေခက်ခဲမှာပေါ့တို့ထဲမှာဆိုတော့ရေကြီးတဲ့အပံပေါ်ရေချတာနဲ့တအားပဲဒီတရက်နေရာဆိုရင်တော့တို့ထဲမှာတော့နေလို့လောကအဆင်မပြေဘူးချက်တဲတော့လူအော်လည်းများတအေကိုတပွဲနှစ်ပွဲတအေကိုတပွဲနှစ်ပွဲဆိုတော့အဆင်တော့ပဲပြေမယ်အဆင်မပြေပေမဲ့လည်းနေလို့မှမရတာအဲ့လိုပဲကခုနေရတာပေါ့
ဒီတော့အတွင်းကရင်ပြည်နယ်ထဲမှာပဲဇူလိုင်လ19ရက်မနေ့ကကော့ဂရိတ်မြို့အစွန်ဘက်ကိုလက်နက်ကြီးတိုက်ခိုက်မှုတွေကြောင့်အရသာတချို့ထိခိုက်ဒဏ်ရာရရှိခဲ့ပြီးတဲ့နောက်တချို့ကဘေးကင်းမဲ့ထင်တဲ့ဘုံကြီးကျောင်းတွေမှာတိမ်းရှောင်လာကြတယ်လို့မျိုးကန်တဦးကပြောပါတယ်
။ဟိုကမြို့တဲတော့ပုံမှန်တော့သွားနေတယ်ခင်ဗျာ။ဟုတ်ဟိုကဒီမနေ့ကြားတာတော့တရောင်ဘက်ခြံကတော့ဆောင်ဟိုကရက်ွက်တွေကပြည်သူတွေတော့ဟိုဒီဘက်မြို့ဟိုတောင်ပေါ်ကျောင်းမှာတော့အဲ့မျိုးဟိုကလာပြီးတော့ခဏဆောင်လာပေါ့ခင်ဗျာ။ဒီမနေ့တော့မကြားတော့ခင်ဗျာ။ဟုတ်ညကတော့အဲ့မျိုးတလုံးနှလုံးစအဲ့မျိုးအလုံးကြီးတန်တော့အဲ့မျိုးပြစ်ထောက်တာတော့ရှိတယ်ခင်ဗျာ
။ကော့ဂရိတ်မြို့အနီးမှာတက်ဆွဲနေရယူထားတဲ့စစ်ကောင်စီတပ်စခန်းတွေကိုကရင်အမျိုးသားလွတ်မြောက်ရေးတပ် KNLA နဲ့ပူးပေါင်းတပ်ဖွဲ့တွေကပြီးခဲ့တဲ့တပတ်အတွင်းဝင်ရောက်တိုက်ခိုက်ခဲ့ပြီးတဲ့နောက်စစ်ကောင်စီဘက်ကမြို့တွင်းရက်ွက်တွေဘက်ကိုလက်နက်ကြီးတွေနဲ့ပစ်ခတ်တာမှာအရသား9ဦးလောက်ထိခိုက်ဒဏ်ရာရရှိခဲ့ပြီးနေအိမ်အဆောက်အုံတွေလည်းထိခိုက်ပျက်စီးရတဲ့အကြောင်းဒေသခံတိုင်းရင်းသတင်းတချို့ကဖော်ပြနေကြပါတယ်ခင်ဗျာ
ကရင်ပြည်နယ်ကျိုင်းစစ်ကြီးဘက်ကစစ်ထံပြည်ဒုက္ခသည်တွေလေကြီးမိုးကြီးတံနဲ့ရာသီဥတုတံယောဂတံတွေကိုပါဆက်ခံနေရတာကိုကိုခမောင်စုံမင်းပြောပြခဲ့တာပါအခုတော့နိုင်ငံရေးအကျဉ်းသားတချို့လည်းတည်ဆုံမှုရှိခဲ့တာကို AAPP အကျဉ်းသားကူညီအဖွဲ့ကသတင်းထုတ်ပြန်ထားတာပါပြီးခဲ့တဲ့ဇွန်လတည်းဒိုင်ဥအကျဉ်းတော်ကနိုင်ငံရေးအကျဉ်းသား38ဦးခေါ်ထုတ်ခံခဲ့ရပြီးပျောက်ဆုံးနေတာမှာအဲ့ဒီထဲက10ဦးတည်ဆုံကြောင်းအတည်ပြုနိုင်တယ်လို့နိုင်ငံရေးအကျဉ်းသားများကူညီဆောင်ရှောက်ရေးအသင်း AAP ကထုတ်ပြန်ပါတယ် မတရားဖန်ဆီးခံရပြီးစစ်ကြောရေးမှာညှဉ်းပန်းနှိပ်စက်မှုကြောင့်တည်ဆုံရသူတွေအခုရပိုင်းတဲ့ပို့ပြီးများလာနေပြီးအရေးပေါ်စုံစမ်းစစ်ဆေးမှုတွေအမြန်ဆုံးလှုပ်ဆောင်ဖို့လိုအပ်နေတယ်လို့လည်းသူတို့ကပြောပါတယ်ဆက်သွယ်မေးမြန်းထားတာကိုမဆုမွန်ပြောပြပေးပါအောင်ခင်ဗျာ
ပြီးခဲ့တဲ့ဇွန်လ28ရက်နေ့ကပဲခူးတိုင်းဒိုင်ဦးအချင်းတော်ကနေခေါ်ထုတ်ခံရပြီးတော့ပျောက်ဆုံးနေတဲ့နိုင်ငံရေးအကျဉ်းသား38ဦးရှိပါတယ်။အဲ့ဒီထဲက2ဦးသေဆုံးကြောင်းကိုဒိုင်ဦးအကျဉ်းတော်ဦးစည်းအရာရှိကဒီလ9ရက်နေ့ရှေ့ရက်ဒီမှာသက်ဆိုင်ရာမိသားစုတွေကိုအကြောင်းကြားခဲ့တယ်လို့နိုင်ငံရေးအကျဉ်းသားများကူညီစောင့်ရှောက်ရေးအသင်း AAPP ကပြောပါရတယ်။အဲ့ဒီ2ဦးအပြင်အခုနောက်ဆုံးဇူလိုင်လ19ရက်နေ့အထိ AAPP ကနေစုံစမ်းသိရသလောက်ဒိုင်ဦးအကျဉ်းတော်ကနေပျောက်ဆုံးနေတဲ့နိုင်ငံရေးအကျဉ်းသား38ဦးထဲမှာသေဆုံးသူက10ဦးအထိအတည်ပြုနိုင်တယ်လို့ AAPP ကပြောပါရယ်။ဒိုင်ဦးထောင်၊တာယာဝတီထောင်နဲ့မြင်းချံထောင်တွေမှာနိုင်ငံရေးအကျဉ်းသားတွေကိုအကျဉ်းတော်တွေကနေပြီးတော့ခေါ်ထုတ်ရိုက်နှက်စစ်ဆေးတာတွေကိုစစ်ကောင်စီဘက်ကအခုနောက်ပိုင်းခက်ဆိတ်ဆိတ်လှုပ်လာနေပါတယ်။အဲ့ဒီအထဲမှာသေဆုံးသူတွေနဲ့အသက်အန္တရာယ်ဆိုးရင်ရတဲ့သူတွေရှိတဲ့အကြောင်း AAPP တာဝန်ရှိသူတဦးက VOA မြန်မာပိုင်းကိုအခုလိုပြောပြပါဗျာ။
အဲ့တော့ဒီနိုင်ငံအကျဉ်းသားတွေကိုဒီအကျဉ်းတော်အာဏာပိုင်ဒီဘက်ကနေပြီးတော့ရွေချက်ရှိရှိနဲ့ကိုနိုင်ငံအကျဉ်းသားဖြစ်တဲ့အတွက်ကြောင့်ကိုရွေချက်ရှိရှိနဲ့ဒီညှဉ်းပန်းနှိပ်စက်တာတွေမတရားအနိုင်ကျင့်တာတွေဒါတွေကတော့ရှောက်နေရာတိုင်းပေါ့နော်ထောင်တိုင်းမှာကျွန်တော်တို့ကြားနေရတယ်ပေါ့ဗျာ။နောက်ဒီလိုဟာဒီလိုကိစ္စမျိုးတွေမှာဆိုရင်ထောင်ဝင်တိုင်းနေအပြင်ကျွန်တော်တို့ဒီခြားစုအကျဉ်းသားတွေကိုပါဟိုခိုင်းပြီးတော့တာဝန်ပေးပြီးတော့ဒီနိုင်ငံအကျဉ်းသားတွေကိုညှဉ်းပန်းနှိပ်စက်ခိုင်းတဲ့ကိစ္စတွေကကျွန်တော်နေရာအနှံ့မှာကြားနေရတယ်။အဲ့လိုပဲကျွန်တော်တို့ထောင်နေမှာထောင်နေတွေကနေပြီးတော့ဒီစစ်တပ်ကနေပြီးတော့နိုင်ငံချင်းသားတွေကိုအပြင်ကိုခေါ်ထုတ်တယ်ခေါ်ထုတ်ပြီးတော့အပြင်မှာစစ်ကြောရေးလုပ်တယ်အဲ့လိုစစ်ကြောရေးလုပ်ရင်းနဲ့အသက်ပါပေးလိုက်ရတဲ့သူတွေတကယ်တရားတန်ချက်တွေနဲ့ငြိမ်းချမ်းရေးဆက်မှုတန်တွေနဲ့အချင်းတော်တွေကိုပြန်ပို့ခံရတဲ့သူတွေဒါမျိုးတွေကကျွန်တော်တို့တော့ကြားနေရပါဘူးဒီကာလကတော့အင်မတန်အချင်းတော်တွေမှာအင်မတန်ဆိုးွားတဲ့အခြေအနေမျိုးဖြစ်တာပေါ့နော်အခုဆိုလို့ရှိရင်အချင်းတော်တွေကငါတို့လည်းဘရော့လည်းဘရော့မြန်လာမလဲဆိုပြီးတော့မှဆိုရင်ပူပန်တဲ့အခြေအနေမျိုးတွေဖြစ်နေတာ
ABB ကအတည်ပြုနိုင်တဲ့တေဆုံးသူ10ဦးကတော့ကိုခန့်လင်းနိုင်ကိုပြေဖြိုးဟိန်ကိုစင်မြင့်ထွန်းကိုဝေရန်လွင်ကိုစင်ဝင်းထွတ်ကိုအောင်မျိုးသူကိုဘိုဘိုဝင်းနဲ့ကိုနေအေးတို့ဖြစ်တယ်လို့ဖော်ပြထားပါတယ်။မတရားဖမ်းဆီးခံရပြီးတော့စစ်ကြောရေးမှာညှဉ်းပန်းနှိပ်စက်လို့တေဆုံးသွားရတဲ့သူတွေနောက်စစ်ကောင်စီကမြို့ရွာတွေထဲမှာစစ်ကြောင်းထိုးပြီးတော့လူသက်မိရှုမှုတွေအတွင်မှာတေဆုံးရသူတွေနဲ့အချင်းတော်တွေထဲမှာတေဆုံးမှုတွေကအခုရက်ပိုင်းအတွင်းမှာပို့ပြီးတော့မှများလာတယ်လို့ AAPP ကပြောပါတယ်။ဒိုင်ဦးထောင်ထဲမှာတည်းမကဘဲနဲ့တခြားသောအချင်းတော်တွေမှာလည်းနိုင်ငံရေးအချင်းသားတွေခေါ်ထုတ်ခံရပြီးတော့တေဆုံးတာပျောက်ဆုံးတာလွတ်ရက်စေပြီးမှပြန်ခေါ်ခံရပြီးတော့ပျောက်ဆုံးနေတာတွေလည်းရှိတယ်လို့ AAPP ကထောက်ပြထားပါတယ်။အလုံသမားရေးတက်ကြွလှုံရှားသူကိုတက်နှစ်အောင်ဟာဆိုရင်လည်းပြီးခဲ့တဲ့ဇွန်လ26ရက်နေ့ကတထုံထောင်ကနေလွတ်ရက်စေလို့ပြန်လွတ်လာခဲ့ပါတယ်။ဒါပေမဲ့ပြန်လဲခေါ်ဆောင်ခံရပြီးတော့အခုထိပျောက်ဆုံးနေဆဲဖြစ်ပါတယ်။မိသားစုကသွားကြိုတဲ့အချိန်မှာခဏပဲတွေ့ခွင့်ရလိုက်တာပါ။ထောင်ထွက်နားမှာပဲစစ်ကောင်စီစုံစမ်းရေးအဖွဲ့ကလူတွေကပြန်လဲခေါ်ဆောင်သွားတာကိုခံခဲ့ရပြီးဘယ်နေရာကိုခေါ်သွားတယ်လဲဆိုတာကိုအခုထိမသိရပဲပျောက်ဆုံးနေဆဲဖြစ်တယ်လို့မိသားစုဝင်တဲ့နီးစပ်သူတဦးက VOA ကိုပြောပါတယ်။
ဘာမှလည်းစုံစမ်းလို့မရဘူးလေ။ဘာမှလည်းစုံစမ်းလို့မရတော့ကျွန်တော်တို့လည်းဒီလိုပဲလို့ပေါ့ဘာမှမသိရဘူးပဲပေါ့။ကျွန်တော်တို့ကတော့ဒီလိုပြောပေါ့ဗျာ။ဟိုမှာတို့အမှုထက်တင်မယ်ဆိုလဲအမှုထက်တင်တယ်ပေါ့ဗျာ။ဥမာစစ်သေးတယ်ဆိုလဲစစ်သေးတယ်ပေါ့။ဟိုအဓိကတော့ဘယ်မှာရှိနေတယ်ဆိုတာလေးကိုတော့ကျွန်တော်တို့တိတ်တင်တယ်လို့တော့ထင်တယ်ဗျာ။ဟိုကဘယ်မှာရှိနေတယ်ဆိုတာလေးကိုမသိတော့ကျွန်တော်တို့လည်းလို့ဘယ်ဟိုလိုက်ရမှန်းလဲမသိဘူးပေါ့ဗျာ။
မိသားစုကထောင်အာဏာပိုင်နေစီကိုအစစ်အစစ်မေးမြန်းစုံစမ်းပေမဲ့အခုချိန်ထိဘာမှမသိရသေးဘဲအဆက်အသွယ်မရပျောက်ဆုံးနေဆဲဖြစ်ပါတယ်။ဒါအပြင်အဲ့ဒီနေ့ကကိုတက်နှစ်အောင်အပါဝင်၃ဦးပျောက်ဆုံးခဲ့တာဖြစ်ပါတယ်။၃ဦးစလုံးကနိုင်ငံရေးအကျဉ်းသားတွေဖြစ်တယ်လို့သူကပြောပါတယ်။ကိုတနှစ်အောင်ကို2021ခုနှစ်ဇွန်လကစစ်ကောင်စီကကရင်ပြည်နယ်မြဝတီမှာဖမ်းဆီးခဲ့ပြီးတော့မတရားသိမ်းဆက်သွယ်မှုပုံမှန်စက်ခွန်တင့်နဲ့တရားစွဲခဲ့ပြီး2022ခုနှစ်ဒီဇင်ဘာလ5ရက်နေ့မှာအလုံချမ်းနဲ့ထောင်နဲ့နှစ်နှစ်အပြည့်ငွေဒဏ်ကျပ်2000ချမှတ်ခဲ့တာဖြစ်ပါတယ်။ကိုတနှစ်အောင်လိုပဲလွတ်ရက်စေပေမဲ့တကယ်ပြန်မလွတ်လာဘဲနဲ့ပြန်လဲခေါ်ဆောင်ခံရပြီးတော့ပျောက်ဆုံးသွားတဲ့သူတွေအများအများရှိနေပြီးအာဏာသိမ်းပြီးချိန်ကနေစလို့အခုကာလအထိအယောက်100နီးပါးအထိရှိနေပြီလို့နိုင်ငံရေးအကျဉ်းသားဟောင်းများအဖွဲ့ဦးဆောင်ကော်မတီဝင်ဦးထွန်းကြည်ကလည်းပြောပါတယ်
။ထောင်နေရဲ့အခြေအနေကအဆိုးအဆုံးနဲ့ပြင်းထန်ဆုံးဖြစ်နေတယ်။အဲဒါနိုင်ငံတကာအနေနဲ့ရော ICRC အနေနဲ့ရောအဲ့ဒါနဲ့ပတ်သက်လို့ဖိအားမပြောတဲ့တွန်းအောင်တောင်ပေးတာတွေက မတွေ့ရတယ်လို့တို့ NUG လူလူခွင့်ဝင်ကြီးဌာနအနေနဲ့ကလည်းဘန်ကြီးတွေဒီလိုဖြစ်နေတဲ့ကိစ္စနဲ့ပတ်သက်လို့နော်ဘာပဲပြောပြော statement တစ်စောင်ပေါ့နော်တို့ interview ပေါ့နော်အဲ့ဒါတွေဘာတွေကလည်းနှုတ်ဆက်နှုတ်ပိတ်နေတာတွေလည်းတွေ့နေရတဲ့အခါကျတော့အခုတို့ကအဖြစ်ပေးအရေးယူခြင်းမှာတို့ကပြင်လို့နေတာအဲ့ဒီအစိုးရအောင်ကြမ်းပဲစက္ကစားပို့တရပို့တိုးပြီးတော့နော်အလက်ရဲစရဲလှုပ်လာတာတွေကတော့လက်တွေ့ကြကြနော်တို့နိုင်ငံတွေအပေါ်မှာလည်းအချမ်းမဲ့တက်ဖြတ်တဲ့ကိစ္စတွေရှိလာပြီလူမသိသူမသိရောလူသိတာတွေရောသူတို့လှုပ်လာတဲ့အခါကျတော့အဲ့ဒါလေးကိုဒီတိုင်းပဲဆက်ပြီးတော့နိုင်ငံတကာနှုတ်ပိတ်နေမယ်နှုတ်ဆက်နေမယ်အဲ့ဒါဒီထိရောက်တော့လက်တွေ့ကြတော့နော်ရည်ရွယ်မှုတွေမရှိဘူးဆိုရင်တော့သူတို့ကတော့ပို့တရပို့တိုးပြီးတော့အချမ်းမဲ့ဖိနေမှုတွေအချမ်းမဲ့တက်ဖြတ်မှုတွေဆက်ပြီးတော့ကျူးလွန်နေမယ်လူအထုကြီးရွှေမြေသုံးသက်တယ်ပေါ့နော်
အခုလိုတရားလက်လွတ်အနိုင်ကျင့်တက်ဖြတ်နေတဲ့အပေါ်မှာအရေးပေါ်စုံစမ်းစစ်ဆေးမှုတွေအများဆုံးလုပ်ပြီးတော့ထိရောက်တဲ့အရေးယူဆောင်ရွက်မှုတွေကိုချက်ချင်းဆောင်ရွက်ပေးဖို့ကုလသမဂ္ဂအပါအဝင်နိုင်ငံတကာအစိုးရတွေနိုင်ငံတကာတရားရေးမှန်းနိုင်အဖွဲ့အစည်းတွေကို AAPP ကတိုက်တွန်းထားပါတယ်။မြန်မာနိုင်ငံမှာစစ်တပ်အာဏာသိမ်းပြီးတဲ့နောက်ပိုင်းအာဏာရှင်စန့်ကျင်လှုပ်ရှားမှုတွေအတွင်းမှာတက်ဖြတ်ခံရသူက 3,800 ကျော်ရှိပြီးဖမ်းဆီးထိန်းသိမ်းခံရသူက19,000ကျော်ရှိတဲ့အကြောင်းအဲ့ဒီထဲမှာအများစုကဆက်ပြီးတော့ထိန်းသိမ်းခံနေရဆဲဖြစ်တယ်ဆိုတာကို AAPP ကသတင်းထုတ်ပြန်ထားပါတယ်စစ်ကောင်စီကတော့ AAPP ကထုတ်ပြန်တဲ့အဲ့ဒီစီးရင်တွေကခြေကားဖော်ပြထားတာသာဖြစ်တယ်ဆိုပြီးတော့ဆွဆွဲပြောဆိုလေးရှိပါတယ်ရှင
်နိုင်ငံရေးအကျဉ်းသားတချို့သိဆုံးခဲ့ရတာကို AAPP ပြောခဲ့တာမဆုမပြောပြခဲ့တာပါအခုတော့ထိုင်းမြန်မာနယ်စပ်ကားတိုက်မှုတွေမြန်မာတချို့သိဆုံးခဲ့ရတာပါထိုင်းမြန်မာနယ်စပ်တိုက်ပြင်းတဲ့အဝေးပြေးလက်မကြီးပေါ်မှာတရားမဝင်မြန်မာနိုင်ငံသားတွေကိုတည်ဆောင်လာတဲ့ pickup ကားငယ်တစ်စီးနဲ့ကုန်တင်ကားကြီးတစ်စီးမနေ့ကမျက်နှာချင်းဆိုင်တိုက်မိပြီးကားမောင်းသူနဲ့မြန်မာ၄ဦးအခုလိုတည်ဆုံခဲ့ရပါတယ်။ကျန်တဲ့ကားပေါ်ပါလာသူနောက်ထပ်12ဦးလည်းထိခိုက်ဒဏ်ရာရခဲ့တာကြောင့်နီးစပ်ရာဆေးရုံမှာဆေးဝါးကုသနေရတဲ့အကြောင်းထိုင်းချေဆိုင် VOA သတင်းတောက်မရေးမှာပြောပြပေးပါအောင်ခင
်ဗျ။ထိုင်းမြန်မာနယ်စပ်တပ်ပြည်နယ်အဝေးပြေးလမ်းမကြီးပေါ်မှာတရားမဝင်မြန်မာနိုင်ငံသားတွေကိုတင်ဆောင်လာတဲ့ပစ်ကတ်ကားငယ်တစ်စီးဟာအချိန်ပြင်းပြင်းမောင်းနှင်လာတဲ့အချိန်ညနေချင်းဆိုင်ကကုန်တင်ကားတစ်စီးကိုဝင်တိုက်ခဲ့ရကနေကားပေါ်မှာပါလာတဲ့တရားမဝင်မြန်မာအလုံးတိတ်ဆုံးတာဒါမှမဟုတ်ဒဏ်ရာရတာတွေရှိခဲ့တယ်ဆိုပြီးမြန်မာပြည်သားများရဲ့ပူးတွဲလှုံ့ဆော်မှုကော်မတီရဲ့ဥက္ကဋ္ဌဦးမိုးကျိုးကပြောပါတယ
်ဒီနေ့20ရက်နေ့မနေ့အစောပိုင်းပေါ့၄နာရီလောက်မှာဒီခိုင်းနေစတပ်ပြည်နယ်တပ်မြို့အဝင်မှာရှိတဲ့အဝေးပြေးလမ်းမကြီးရဲ့ဒီ point တစ်ခုမှာပါဗျာ။အဲမှာကုန်တင်ရင်တစ်စီးနဲ့အခြားဆက်ကအရှင်ပြင်းမောင်းလာတဲ့တရားမဝင်ညီမတွေတင်ဆောင်လာတဲ့တစ်ကတ်ရင်ငယ်တို့ဟာငင်ချင်းဆိုင်တက်မိကြတယ်ဗျ။အဲဒီမှာတစ်ကတ်ရင်ငယ်ကအရှင်ပြင်းပြီးမောင်းနေလာတာဖြစ်တဲ့ကြောင့်သူ့ရှေ့မြန်နေချင်းဆိုင်ကကုန်တင်ရင်ကြီးကိုသူကပဲဝင်တိုက်လိုက်တာ။အဲဖြစ်စင်မှာဆိုရင်ပစ်ကတ်ရင်ငယ်ပေါ်မှာလိုက်ပါလာတဲ့သူတွေဟာလွင့်စင်ပြုတ်ကြတာလေအချို့ကတော့မှောက်နေတဲ့ကားထဲမှာပိတ်မိနေတာကြီးစသဖြင့်ဖြစ်ကြတာပေါ့ဗျာအဲ့ဒီဖြစ်စဉ်မှာ9ဦးတိဆုံးခဲ့ပြီးတော့12ဦးတန်ရတယ်လို့
အခင်းဖြစ်ွားတဲ့နေရာမှာကားမောင်းသူနဲ့အတူမြန်မာနိုင်ငံသား4ဦးတိဆုံးခဲ့ပြီးနောက်ထပ်အမျိုးသား10ဦးနဲ့အမျိုးသမီး4ဦးကတော့ဒဏ်ရာရခဲ့တာဆိုပြီးတက်ကလူမှုကယ်ဆယ်ရေးအဖွဲ့တွေကလည်းသတင်းထုတ်ပြန်ထားပါတယ်ကားပေါ်ပါလာတဲ့မြန်မာနိုင်ငံသားတွေဟာထိုင်းနိုင်ငံထဲအထောက်ထားမရှိဝင်ရောက်လာကြသူတွေလို့သိရပြီးဒဏ်ရာရတဲ့လူနာအလုံးကိုတက်ခရိုင်တွင်းကစေယုံကိုပို့ပြီးတော့ကုသနေရတယ်လို့လည်းဦးမိုးကျိုးကပြောပါတယ
်တက်ပြည်နယ်မှာရှိတဲ့တက်မဟာရစေယုံကြီးမှာဆက်လက်စေကုသပေးနေစေရှိလို့ဒီလူကုန်မှုဖြစ်စဉ်မှာပါဝင်ပတ်သက်သူအလုံးဖမ်းမိဖို့အတွက်လည်းတက်ပြည်နယ်ရဲတပ်ဖွဲ့ကအပူတပြင်းလိုက်လံဆုပ်ဆဲနေစေထိကြောင်ကျွန်တော်သိရပါတယ်ဗျာအဲဒီလိုဖြစ်စဉ်တွေကဒီနေ့ထဲမှာဒီ2023နှစ်မှာ3ကြိမ်ရှိပါပြီ။ခရိုင်ဒေသအဖြစ်ဒီမှာပြည်နယ်ဒေသအဖြစ်ဒီမှာဖြစ်တာ3ကြိမ်ရှိ
။ဂျွန်လအတွင်းကလည်းချိုင်းနိုင်ငံအယုဒ္ဓယခရိုင်နဲ့ထိုင်းမြန်မာနယ်စပ်ကန်ချနာပူရီပြည်နယ်ထဲမှာအထောက်ထားမဲ့မြန်မာတွေတည်လာတဲ့ရင်တွေတိမ်းမောက်ပြီး9ဦးသေဆုံးခဲ့ပါတယ်။အလားတူပြီးခဲ့တဲ့မေလတုန်းကလည်းချိုင်းနိုင်ငံတောင်ပိုင်းနာရာတီဝပြည်နယ်ရင်ငော့မြို့နယ်ထဲမှာမြန်မာနိုင်ငံသားဒရာဇင်ကျော်လိုက်ပါလာတဲ့ကားတစ်စီးမေလ9ရက်နေ့ကတိမ်းမောက်ပြီးနှစ်ဦးကတော့တိတ်ဆုံးသွားခဲ့ပါတယ်။မြန်မာနိုင်ငံတွင်နိုင်ငံရေးနဲ့စီးပွားရေးအကျက်အတဲတွေပုံမိုဆိုးဝါးလာတာနဲ့အမျှအိနီနာချင်းထိုင်းနိုင်ငံလက်ကိုတရားမဝင်ဝင်ရောက်အလုပ်လုပ်ကင်သူတွေပုံများလာနေတယ်လို့လူကုန်ကူးခံရတဲ့ဖြစ်ရပ်တွေနဲ့တိတိတသာပူဆိုးလာနေတာပါ။လူကုန်ကူးခံရသူတွေကိုတည်ဆောင်လာတဲ့ကားတွေဟာထိုင်းစစ်စေးဂိတ်တွေမှာမရက်ပဲထွက်ပြေးမောင်းနေတာရှောင်ကွင်းသွားလာတာတွေကြောင့်
ရင်းမတော်တဆမှုဖြစ်ပြီးကားပေါ်ပါလာတဲ့မြန်မာတွေတိတ်ဆုံးရတဲ့ဖြစ်ရည်တွေနဲ့အခုနောက်ပိုင်းမကြာခဏကြုံလာနေရတာဖြစ်ပါတယ်ရှင်။ထိုင်းနယ်ဆက်ကားတိုက်မှုတွေမြန်မာတို့ချို့တိတ်ဆုံးခဲ့ရတာကိုမယိမှာပြောပြခဲ့တာပါ။အခုလိုစက်သားရင်းညာရဲ့သတင်းပေးပို့ချက်တွေပြီးမှာတော့ဥက္ကဋ္ဌရဲ့မြန်မာအရေးတုံသက်ချက်အပါအဝင်စက်သားရင်းညာပတ်စံကဏ္ဍတွေဆက်လာဖို့ရှိပါသေးတယ်ခင်
နေလဲနားဆင်ကြည့်ရှုနိုင်ပါလေ VUE မြန်မာပိုင်း Facebook စာမျက်နှာလေးစာကတော့ facebook.com/vueburmese ဖြစ်ပါတယ်
မင်္ဂလာညချမ်းပါတော်တော်ရှင်ပါခင်ဗျာ VOA American တန်ကနေမြန်မာဘာသာအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေည10:00အထိဆက်ပြီးတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်လိုင်းဒိုမီတာ3251တို့ကနေဆက်ပြီးတိုက်ရိုက်နှာစင်ကြည့်ရှုနိုင်ပါတယ်ဒါ့အပြင် VOA ရဲ့ website Facebook နဲ့ YouTube ကနေလည်းထုတ်လွှင့်ခြင်းအတွင်းတစ်ချိန်နဲ့ဆက်ပြီးနှာစင်ကြည့်ရှုနိုင်ပါတယ်အခုတော့ကြာတာရေးညတိုင်းထုတ်လွှင့်ပေးနေကြအပတ်စဉ်ကဏ္ဍတွေကကျွန်တော်ပြောပြနေကြဂျမိုင်းကန္တာနောက်တိုင်းရင်းဒေသသတင်းတောက်တွေပေးပို့တဲ့တိုင်းရင်းဒေသကသတင်းလွှာစတဲ့ပတ်စဉ်ကဏ္ဍတွေမတိုင်ခင်အခုအရင်ဆုံးတော့ဥအောင်ခင်ရဲ့မြမရေးသုံးသက်ချက်ကိုတဝါကြည့်နှาศင်ကြည့်ရှုအောင်ပါဒီတစ်ပတ်မှာတော့ထောက်လန်းရေးလက်တီဘုံစစ်ပွဲဆိုတဲ့အကောင်းစဉ်နဲ့ဒီထောက်လန်းရေးလုပ်ငန်းရဲ့အထူးရေးပါပုံတွေကိုသုံးသက်ထားပါတယ်မြမပြည်တွင်းစစ်မှာရေရှည်စစ်ပွဲအဖြစ်အရေးကြီးသတင်းရနိုင်အောင်ကြိုတင်ရယူပြီးတရှိထိုးနဲ့လျှို့ဝှက်တိုက်ခိုက်နိုင်တဲ့ထောက်လိုင်းစစ်ပွဲကအနိုင်ရဖို့ကပိုအရေးကြီးကြောင်းဥအောင်ခင်ကရေးသားထားပြီးကုညံဝဲအောင်နဲ့အတူသုံးသက်တင်ပြထားတာကိုတဝါကြီးနားဆင်ကြည့်ရှုကြပါအောင်ခင်ဗျာ
စစ်ကောင်စီရဲ့ထောက်လိုင်းရေးဗိုလ်ကြီးတဦးနဲ့ရှမ်းနီတပ်ဖွဲ့ဝင်၉ဦးကိုကချင်ပြည်နယ်မိုးကောင်းမြို့မှာဒေသခံမေအောက်တော်လိုင်းရဲ့အဖွဲ့ကဖမ်းဆီးလိုက်ကြောင်းလွန်ခဲ့တဲ့ဇန်နဝါရီ30ရက်နေ့ထုတ် GVV သတင်းမှာပေါ်ပြပါတယ်။ဒါပေမဲ့တိုက်ပွဲကြာရှည်လာတာမို့တော်လိုင်းရဲ့အုပ်စုတွေကိုစစ်ထောက်လိုင်းရေးစိတ်ဝင်မှုလဲများလာတယ်လို့မန္တလေးမြို့ပြပျောက်ကြားတွေကယူဆကြောင်း2020နှစ်စက်တင်ဘာလ30ရက်နေ့ထုတ်မြစည်းမသတင်းမှာပေါ်ပြပါတယ်။မနစ်ကဖမ်းဆီးခံရသူနဲ့တေဆုံးသူ100လောက်ရှိတယ်လို့ဆိုပါတယ်။ရှစ်ထောက်လိုင်းရေးဟာဒလန်တွေကိုလည်းသုံးပါတယ်ထောက်လိုင်းရေးတက်ကိုမိမိကိုယ်ပိုင်တက်လို့သုံးနိုင်ရင်စစ်တက်ကိုရောအခြားလက်နက်ကင်တွေကိုရောကြိုးကင်နိုင်တယ်ဆိုတဲ့နီလန်းကိုတီထွင်သူဟာဗိုလ်ချုပ်နေဝင်းမှာဘုန်းနေဝင်းရဲ့ကိုရန်တော်ဘုခင်ညွန့်ဝင်းကြီးချုပ်ဖြစ်လာတဲ့အထိရှစ်ထောက်လိုင်းရေးဟာလက်စွမ်းပြခဲ့ပါတယ်တိုင်းရင်းသားနဲ့အပြစ်ရပ်ပြီးအစ်အာနာရှင်စနစ်တည်ဆိုးရှိအောင်လုပ်ပေးတာလေထောက်လိုင်းရေးဖြစ်ပါတယ်KNU အဖွဲ့အကွဲကွဲအပြဲပြဲဖြစ်သွားအောင်လက်ပီးပုံးထိုးခဲ့သူကစစ်ထောက်လိုင်းကြီးပါနှိမ့်ဆက်ညင်းပန်းရက်ဆက်ကြမ်းတမ်းရမှာလေစစ်ထောက်လိုင်းကြီးဟာနာမည်ဆိုးထွက်ပါတယ
်လွန်ခဲ့တဲ့ AV26 ရဲ့နေ့မှာ NUG အမျိုးသားညီညွတ်ရေးအစိုးရကလည်းအထူးစုံစမ်းထောက်လိုင်းကြီးဦးစီးဌာနကိုဖွဲ့စည်းကြောင်းကြေညာပါတယ်အာဏာရှင်စနစ်ကိုတိုက်ဖျက်ရေးနဲ့ Federal စနစ်တည်ထောင်နိုင်ရေးအတွက်အထူးစုံစမ်းထောက်လိုင်းကြီးဌာနဖွဲ့စည်းရတာလို့ဆိုပါတယ်ပြည်ထောင်စုလူဝင်မှုကြီးကြပ်ရေးဝန်ကြီးဌာနရဲ့လက်အောက်ခံအဖြစ်ဖွဲ့စည်းလိုက်တာဖြစ်ပါတယ်။ဒီအကြောင်းနဲ့ပတ်သက်ပြီးထောက်လိုင်းရေးလုပ်ငန်းအရေးပါပုံကိုစစ်မှုရေးရာသုတေသီအန်ဒရူးဆက်ကမေလ30ရက်နေ့ထုတ်အင်တာပရီတာစာဆောင်မှာဖော်ပြထားပါတယ်။အင်္ဂလိပ်ကိုလိုနီအစိုးရဟာ CIDSP စတဲ့ရဲထောက်လိုင်းရေးဌာနတွေကိုအားကိုးပြီးအုပ်ချုပ်ခဲ့တာဖြစ်ပါတယ်။ဗမာစစ်အစိုးရခေတ်ရောက်တော့လဲတိုင်းဒေသလက်နက်ကိုင်တွေနဲ့PDF ကိုနှင်းနှင်းရမှာထောက်လိုင်းရေးကိုသုံးပါတယ် MI ထောက်လိုင်းရေးရဲ့စစ်ပွဲဟာကြမ်းတမ်းရက်စက်တဲ့လျှို့ဝှက်တိုက်ပွဲဖြစ်ပါတယ
်ပျောက်ကြားတက်ကိုတံပြန်စစ်စင်တဲ့အခါထောက်လိုင်းရေးကောင်းမွန်မှသာရွေချက်ကိုရလိမ့်မယ်လို့ဗြိတိရှားစစ်ပညာရှင်တဦးကပြောမှုပါတယ်ဒါကြောင့်ပျောက်ကြားဘက်ကလည်းစစ်ထောက်လိုင်းရေးကောင်းမှသာအောင်ပွဲခံနိုင်ပါလိမ့်မယ်ပျောက်ကြားစစ်စင်ရေးကာလမှာဒေရှုံနဲ့တရင်ဘေးကိုတတ်ပစ်တာဟာရာဇဝတ်မှုမဟုတ်ဘူးလို့ Irish ပျောက်ကြားခေါင်းဆောင်တဦးကယူဆပါတယ်။ဒလန်ဆက်ကဆအလိုတော်ကြီးနဲ့ထွေအုပ်တွေကိုတတ်ပစ်တာဟာရာဇဝတ်မှုမဟုတ်ဘူးလို့ပြောတာနဲ့အတူတူပါပဲ။ပျောက်ကြားစစ်သည်အလုံးထောက်လှမ်းရင်းနဲ့တံပြန်ထောက်လှမ်းရင်းလုပ်ငန်းမှာကျွမ်းကျင်မှုလိုပါတယ်။အချောင်းကတော့လိမ္မာပန်းနမှုရှိမှလားစစ်နိုင်မှုအလားအလာရှိပါတယ်။
နှစ်ပေါင်းများစွာလက်နက်ကင်တိုက်ပွဲဆင်နွှဲခဲ့တဲ့တိုင်းသားတပ်ဖွဲ့တွေဟာထောင်လိုင်းရေးကိုတည်င်းမပေးဘဲကြီးမားတဲ့စစ်ရင်အားနဲ့ထိတ်တိုက်မတွေ့ရအောင်ရှောင်ရှားနိုင်ကြပါတယ်။အခုတော့ဒီပညာကိုဒေသခံကာကွယ်ရေးတပ်မြို့ပြတပ်နဲ့ PDF အဖွဲ့တွေကိုလွှဲပြောင်းပေးနေပြီဖြစ်တယ်လို့အန်ဒရူးဆက်ကဆိုပါတယ်စစ်တပ်ကိုစွန့်ခွာလာသူတွေစီကသတင်းယူခြင်းတိုက်ပွဲမဆမီစုံစမ်းထောက်လန်းရေးရှေ့ပြေးအဖွဲ့ဆဲလွတ်ခြင်းဒရုန်းယာဉ်တွေလွှတ်ပြီးပြစ်မှတ်ကိုဓာတ်ပုံရိုက်ယူခြင်းစစ်တပ်ရေဒီယိုဆက်သွယ်မှုကိုနားထောင်ခြင်းစတဲ့ပြင်ဆင်မှုတွေကို PDF တွေကလုပ်လာပါတယ်စစ်စင်ရေးမှရောနီးဗျူဟာချမှတ်ရမှာပါ PDF တွေဟာထောက်လန်းရေးကိုအသုံးပြုကြပါတယ်မဟာဗျူဟာအဆင့်မှာNUG နဲ့ PDF မှာကျေပြန့်တဲ့ထောက်လှမ်းရေးစနစ်ရှိပါတယ
် NUG ကာကွယ်ရေးဝန်ကြီးဌာနအောက်မှာ DIA ခေါ်ကာကွယ်ရေးထောက်လှမ်းရေးအေဂျင်စီရှိပါတယ် NUG ဌာနတွေနဲ့ PDF တွေအတွက်လိုအပ်တဲ့ရှင်းလင်းချက်တဲ့အစီရင်ခံစာတွေကိုဒီအေဂျင်စီကထုတ်ပေးပါတယ်တိုင်းနာတပ်ဖွဲ့တွေနဲ့ PDF တွေပူးပေါင်းဆောင်ရွက်နိုင်အောင်စီစဉ်ပေးတဲ့ NUG စစ်ဌာနချုပ်ကိုလည်းအေဂျင်စီကထောင်လိုင်းရေးသတင်းပေးပို့ပါတယ် PDF စစ်ဌာနချုပ်အောက်မှာစစ်ထောင်လိုင်းရေးနဲ့စိတ်သက်စစ်စင်ရေးရှိပြီးတမ်းပြန်ထောင်လိုင်းရေးနဲ့အတတ်ပညာဆိုင်ရာထောင်လိုင်းရေးလုပ်ငန်းကိုလည်းလှုပ်ဆောင်ကြပါတယ်မြမပြည်တွင်းစစ်ဟာရေရှည်စစ်ပွဲဖြစ်ပါတယ်စစ်ကောင်စီဟာ NUG နဲ့အတိုက်ခံတွေကိုချေမှုန့်ပစ်မယ်လို့ကြေညာထားပါတယ် NUG ကလည်းခုခံရေးစစ်ပွဲဆင်နွှဲနေတာမို့စစ်စာဆွေးနွေးအပြေရှားရေးကိုလုံးဝစိတ်မကူဘူးလို့ဆိုပါတယ်ဒါပေမဲ့မကြံမီကထုတ်ပြန်တဲ့စစ်တမ်းတွေကတော့နှစ်ဖက်စလုံးမှာအပြတ်အသတ်နိုင်နိုင်နဲ့အင်အားမရှိဘူးလို့ဆိုပါတယ်ဒါကြောင့်ညံညံနဲ့သုံးပြီးထောက်လိုင်းရေးစစ်ပွဲမှာအနိုင်ရသူကသာပြည်တွင်းစစ်ကိုအောင်နိုင်ဖို့အလားအလာရှိတယ်လို့စစ်မှုရေးရာသုတေသီအန်ဒရူးဆက်ကသုံးသပ်ထားတာကိုပြင်ပြလိုက်ရပါတယ်ခင်ဗျာ
လက်ရှိမြန်မာပြည်စစ်ပွဲတိုက်ပွဲတွေတဲ့ထောက်လိုင်းစစ်ပွဲကအရေးပါလုံပုံကိုဦးအောင်ခင်ရဲ့မြန်မာရေးသုံးသက်ချက်အစီအစဉ်မှာနှ ಾಸ င်ကြည့်ရှုခဲ့ကြတာပါအခုတော့အပတ်စဉ်ချက်မရေးကဏ္ဍပါမြန်မာနိုင်ငံမှာတုတ်ကွေးဒီနှစ်ပိုအဖြစ်များလာတာကိုပြောထားပါတယ်မြန်မာနိုင်ငံမှာအခုမိုးတွင်တဲ့ဒီရာသီတုတ်ကွေးပိုအဖြစ်များလာနေတာမို့အသက်အန္တရာယ်ရှိနိုင်သူတွေအတွက်ချက်မရေးပညာရှင်တွေကအလေးနဲ့သတိပေးနေပါတယ်အထက်လက်ရှိတွေ့ထားတဲ့တုတ်ကွေးပိုအေးနဲ့အသက်ရှူလမ်းကြောင်းဗိုင်းရပ်စ်ပို RSV တွေကဒီနှစ်ပိုပြင်းထန်လာနိုင်ခြေရှိနေပါလားဘလို့အသက်နဲ့ရှိသူတွေဆေးရုံဆေးခန်းအချိန်မီပြသင်ပါလဲဒီကြောင်းကလေးအထူးကုနဲ့ဆေးတက္ကသိုလ်တက်ကလေးချမ်းမပညာဌာနအငိမ့်စားဌာနမှူးပါမောက္ခဒေါက်တာစောဝင်းကိုကျွန်တော်ပဲမေးမြန်းတင်ပြထားတာကိုတဝါကြီးနားဆင်ကြည့်ရှုကြပါအောင်ခင်ဗျာ
โอเคปมคตตาสวัสดีครับเราเจอเราမြန်မာနိုင်ငံမှာဒီနှစ်မိုးရွှေမှာပေါ့เนาะဖြစ်လာနေတဲ့ရာသီတုတ်ကွေးကအရင်နှစ်တွေထက်ပိုပြီးပြင်းထန်လာတယ်လို့ပြောဆိုနေကြတာကြားလို့ဆရာကြီးအခုတလောဖြစ်နေတဲ့ဒီတုတ်ကွေးရဲ့အနေအထားကိုဆရာနောက်ဆုံးဘယ်လိုတွေ့ထားလဲဆရာ
โอเคကျွန်တော်တော့ဟိုအစ်ရောဂါဖြစ်ပြီးတော့ပြင်းထန်ဆုံးတယ်လို့တော့မထင်ပါဘူးခါတိုင်းလဲဒီမိုးရွှေစပေါ့เนาะမိုးရွှေဒီအကြောင်းဘုန်းနဲ့ဆိုင်ဆိုရင်ကလေးတွေမှာဒီဗိုင်းရပ်ပိုးတွေကြောင့်ဖြစ်တဲ့နာစီချောင်းတို့ဖျားတာတွေကဖြစ်နေကြเนาะအဲဒီနှစ်တွေလည်းဖြစ်ပါတယ်ဒီနှစ်ကတော့လည်းနည်းပိုဖြစ်ရင်ဖြစ်နေဘာလို့ဆိုတော့ကလေးတွေကဟိုကိုဗစ်ကာလနဲ့ဒီနောက်ဆက်တွဲချင်းနေကြောင့်ကျောင်းတွေသမတိတ်မသွားပြဖို့ပေါ့ဟောလည်းပဲတင်ပြတဲ့စားပါတော့အဲဆိုတော့ ठी တွေ့နေတော့ဗောလေအဲတော့ကလေးဘာတကယ်လဲခါတိုင်းလဲမူကျထားတာမှတော့ရောဂါထူတာပဲလေအဲ့တော့တချို့လည်းဘူးကျတော့သံသာဘူးကြောင့်ပဲတက်ရောက်တဲ့ခါကျတော့အဲ့ဒီနာစီကြောင့်သူပြားတာပေါ့ဗိုင်းရပ်စ်ပိုးဝင်တာတွေကဖြစ်များတယ်ဒီနေ့ကတော့နည်းနည်းလေးပိုပြီးတော့ဖြစ်များသလားပေါ့နော်ဒါပေမဲ့ဟိုယောဂအသစ်ဆန်းပေါ်တယ်လို့တော့ကျွန်တော်တော့မထင်ပါဘူးနော
်ဟုတ်ကဲ့ဆရာကြီးအဲ့တော့ဆရာတို့အခုတွေ့ထားတဲ့အနေအထားကဘလို့ပိုးမျိုးတွေကိုစံသက်တွေ့ရှိထားလဲဆရာကြီးအရင်နှစ်ကြိမ်ကနေအတူတူဆိုတော့လေ
ကျွန်တော်တို့လည်းဒီဗိုင်းရပ်စ်ပိုးတွေတဲ့အဲဒီကြောင့်လို့ဒီမှာတော့ဒီဗိုင်းရပ်စ်ဆိုတာကိုမတွေ့သားခဲ့ဘူးပေါ့နော်ဆိုတော့ဟိုဒီမြန်မာနိုင်ငံမှာဗိုင်းရပ်စ်ကြီးဆိုတော့ဗိုင်းရပ်စ်ဆိုဆက်လာတွေ့တယ်အဲ့ဒါကျွန်တော်တက်ခွက်ခဲ့တယ်ပုံမှန်မလုပ်နိုင်ဘူးဒါအဲ့တော့ဒီစ ဆမ်မေဥဒိဌာနနေတော့လုံးနေတာတော့ရှိတယ်ဒီတုတ်ကွေးရောက surveillance problem ဆောင်းတဲ့ကြည့်ရှိတယ်အဲ့လိုလုပ်တာနဲ့ကျွန်တော်တို့ဒီမှာလည်းလာလို့တဲ့ခါကျတော့ဒီ account ကယူရကြည့်တဲ့ခါကျတော့အချို့မှာ influencer အေးလို့ခေါ်တဲ့ယောက်တွေတွေ့တယ်အချို့မှာတော့ RS ကိုခေါ်တဲ့ကလေးတက်စုလမ်းကြောင်းမှာဖြစ်တတ်တဲ့ virus ဆိုတာတွေ့ပါတယ်ဒီနေ့ကျွန်တော်တို့ဒီ virus မရှာနေပါဘူ
းဟုတ်ကဲ့ဆရာကြီးအဲ့တော့ဒီပုံမှန်ခုနကတုတ်ကွေး virus ပုံအေးမျိုးစားပေါ့နော
်ဟုတ
်ကတော့ဒီပုံမှန်တွေ့နေကြဖြစ်တယ်လို့
ဟုတ
်ဒီ RSV ကလည်းပုံမှန်တွေ့နေပေမဲ့အမေရိကမှာတော့ဆရာကြီးဒီတုတ်ကွေးအဖြစ်များတဲ့ပြီးခဲ့တဲ့ဆောင်းတွေတုန်းကပေါ့နော်ဒီနိုဘမာဒီဇင်ဘာဇန်နဝါရီလောက်တုန်းက
ဟုတ်
ကလေးတွေမှာလည်းဒီဆေးရုံပိုတင်ရတာနဲ့ပိုတည်ဆမှုများလာတာဖြင့်လူကြီးတွေမှာပါဖြစ်လာတာကိုပြောင်းပြီးတော့ထူးထူးခြားခြားတွေ့ခဲ့ရတယ်ပေါ့ဆရာနော
်ဟုတ်
အဲ့ဒီခါကျတော့မြန်မာနိုင်ငံမှာရောအခုအနေထားကအလားတူဖြစ်နေမလားဆိုတော့စိုးရိမ်မှုတွေရှိကြပါတယ်ဆရာအဲ့ဒီအပေါ်မှာကိုဆရာဘယ်လိုသုံးသပ်မိလဲင
ါတို့ရောဟုတ်သောပေါ်ဒီပို့ပြီးတော့ဟိုပြင်းထန်ဆုံးပါလာတော့ပြန်မအောင်ပါဆိုတော့ဘလို့ဒီຢာဒီမှာသာစီးဆန်းဆိုးတွေဖြစ်လေနာပြကားဆိုရဲနောက်ဆက်တွဲကဉာဏ်ချခံရှိတဲ့ကလေးတွေဆိုဉာဏ်ချတာပဲဒါနိုင်တိုင်းပြည့်နေတယ်နော်နောက်တစ်ခုကစီဆောင်သူကလေးတွေကလည်းနောက်ဆက်တွဲနဲ့ပတိယဘုံနဲ့အဆောက်ရောက်နေခေါ့နမောရလို့ခေါ်တော့နမောရဖြစ်တယ်ရှိတယ်ပတိယဘုံကလည်းပုံပြင်းထန်သွားတယ်အဲဆက်လည်းပူကြတယ်ဒါပေမဲ့ကျွန်တော်ဒီလဲနှုံးတယ်ပေါ့နော်အဲ့လိုမျိုးကျတော့ကျွန်တော်တွေကဒီပတိယစီရကြည့်ရအောင်ပြရပါလားအဲ့ဒါကလေးနာစီသောက်သူဖြစ်ပြီးသုံးရက်က9ရက်လောက်မှဖြစ်တာပုံများလို့ပြောတာအဲ့တော့အဲ့လိုမျိုးဖြစ်လို့တတိကမိဖို့ဒီပရိစ္ဆာဆေးကိုလွှဲလို့တဲ့စီမှာပြဖို့ပေါ့နော်ဒီမှာလည်းပရိစ္ဆာဆေးပြတာမဟုတ်ဘူးအဲ့မြေပတ်လေးမြေဖြစ်တယ်လို့ဆံမြေဖြစ်တော့ပြရပါတော့နော်အဲ့ဒါမျိုးပရိစ္ဆာမိဖို့လိုတာပေါ့အဲ့လိုခေတ်ကိုရင်းပေါ့ဒီလိုနာစီသောက်သူညားလာရင်ဒီနောက်ဆက်တွဲဖြစ်တဲ့တတိယဒုတိယဖြစ်တဲ့သမုန်းရည်လည်းနားလာတော့ဒါဒီဟာဒီမှာဆိုကြားလာထုံးတယ်မှာပဲ
ဟုတ်ကဲ့ဆရာကြီးအဲ့ဒီတော့ဒီရင်ချက်အခန့်ရှိထားတဲ့သူတွေနဲ့ဒီနည်းနည်းရက်ပိုကြာပြီးတော့ပို့ပြီးတော့နှုံးလာတဲ့လူတွေပေါ့နော်ရက်ပိုကြာတဲ့ဆိုတဲ့နေမှာ3ရက်5ရက်ဟိုပို့နှုံးနေဆိုတော့ပို့ပြီးတော့ကြိုက်ခဲ
ဟုတ်ကဲ့ဆရာဟု
တ်ကဲ့ဆရာမိမသာဖြစ်မောလာတာမျိုးကိုဆိုလိုတာပေါ့ဆရာနော်
အဲ့ရကတော့အဲ့လိုမဟုတ်ဘူးလေ။ဖန်နိုင်ရကတော့ဒီလိုနာရင်ကျက်စခန်းရှိတဲ့ကလေးတွေကသူတို့မှရင်ကျက်ထားတဲ့အဓိကအကြောင်းကအဲ့ဒီ virus ပိုးရေကြောင့်ဖြစ်တဲ့အရင်းမြစ်နာစီခြင်းပဲ။သူတွေကထင်တာအစာအသောက်တွေကတော့ကျက်တာ။ဒါပေမဲ့အစာအသောက်တွေပါတဲ့ရင်ကျက်ထားတဲ့အကြောင်းကဒီသက်ရှင်လမ်းကြောင်းပေါ်ပိုင်းပေါ့နော်။ဒီအရင်းမြစ်နာစီဆောင်သူဖြစ်လာရင်တာမန်ကလေးတွေကမကျက်လာဘူး။ဒါပေမဲ့ဒီလိုကဖန်နိုင်ကျက်စခန်းရှိတဲ့ကလေးတွေကကျလာတော့တော့ဘယ်လိုငယ်တဲ့ကလေးတွေကလည်းသူကတန်းနိုင်ကြချိန်ကမရှိတော့လေကလေးတွေကပြီးတော့ကျက်တာနည်းနည်းပုံနည်းနည်းဖြစ်တတ်တယ်ပေါ့ဗျာဒါလေးတော့သတိထားကြည့်ရပါ
ဘူးโอเคဆိုလိုတာကတော့အခုလိုဒီအဖျားရဲ့ကျလာတဲ့ကလေးအရွယ်ငယ်တာပေါ့နော်ရင်ချက်အပြင်ပို့ပြီးတော့အန္တရာယ်ရှိနေတဲ့အတွက်ဒီစကံပြဖို့လိုလာတဲ့ဘောပေါ့ဆရာနော်။နောက်ရောဆရာကြီးအခုလိုအန်ဒီရဲ့ရှိနိုင်တဲ့အထူးသဖြင့်တော့ဒီအသက်ရှူချက်ပြီးတော့တည်ဆုံးတဲ့အဆင်မရအောင်ပေါ့နော်။ဘလို့အကြံပြုခြင်းလေးလဲဆရာကြီး
။ပိုခဏလို့လို့ပေါ့နော်။နာစီကျန်းစုံဖြစ်တည်ရတော့ရင်ကျက်ခံရှိရလို့ရင်ကျက်လာလိမ့်မယ်။ဒါလို့အဲနာစီကျန်းစုံပေါ်ပိုင်းဖြစ်တာနဲ့အသက်ရှူလို့လည်းပေါ်ပိုင်းဖြစ်တာနဲ့တူချောနေတော့အဲတတိယနမူနာလို့ခေါ်ရမလားဆိုရောလားဆိုရောပေါ့နော်။အဲ့လိုခံမှကြတော့ဒါကိုသက်ဆိုင်တယ်လို့အဲ့ဒါစူတာဖို့လို့တော့ပေါ့အဲ့ဒါလိုအပ်တယ်စူတာပေးဖို့လို့ပါ
ဟုတ်ကဲ့ဆရာကြီ
းဟောအဲ့ဒါကိုဒီဆရာသိထားဖို့လို့ဆရာဝယ်လေးပြီးဖို့လို့လည်းပြီးပါလေသိထားဖို့လို့ပေါ့နော
်ဟုတ်ကဲ့ဆရာကြီးနောက်ဒီအသက်အရွယ်ကြီးတဲ့သူတွေရောခုနငယ်လို့တဲ့ကလေးတွေပြင်ပါဆရာနော်သူတို့အတွက်ရောဘယ်လိုအကြံပြုချင်လဲဆရာကြီ
းဟောဟုတ်တယ်ပေါ့ဒီတုတ်ပေးရလေးပါကြဆိုတော့အသေးကြောင့်ရဒီ9နှစ်ယောက်ကလေးကြီးရဲ့ကျောင်းကနေတက်သူကြီးရဲ့စီးကြလို့သွေးလို့အဲခံရှိလူရဲ့ပေါ့နော်အဲ့ဒါတွေကတော့ပို့ပြီးတော့နောက်ဆက်တွဲယောဂတွေဝင်တတ်တယ်တဲ့အနေနဲ့ရှိနေတယ်ပေါ့နော်အတေးကြောင့်ရမ်းများတယ်လို့တော့ပြောတော့မပေါ့
ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ဆရာ
ဒုက္ခွေးမြန်မာမှာအခုနှစ်ပိုဖြစ်လာတာမျိုးပိုသတိထားကြဖို့ကျွန်တော်ပြောပြခဲ့တဲ့ကျွန်မရဲ့ခဏမှာနောက်ဆက်ကြည့်ရှုခဲ့ကြတာပါအခုတော့အပတ်စဉ်ပြောပြနေတဲ့တိုင်းရင်သတင်းလွှာအစီအစဉ်မှာရခိုင်မှာအေးရခိုင်တက်နဲ့အာဆာရိုဟင်ဂျာတက်ပထမဆုံးတိုက်ပွဲဖြစ်တာရှမ်းမြောက်တိုက်ပွဲတဲ့ကလေးတွေဆုံးခဲ့ရတာနောက်ချင်းမကွေးဘက်စစ်ဘေးရှောင်ဒုက္ခစတာတွေကိုပြောပြထားပါတယ်ဒီစီဇန်ကတော့ FEVR လို့အတူကခေါ်တဲ့နေဆက်ဒေတာတိုင်းရင်သတင်းတောက်ဝိုင်းတော်သားများဖွဲ့ကတင်ဆက်ပေးထားတာမျိုးဆက်ပြီးနားဆင်ကြည့်ရှုကြပါအောင်ခင်ဗျာ
အပတ်စဉ်တင်ဆက်သွားမယ့်တိုင်းရင်သတင်းလွှာကကြေဆိုပါရယ်မြန်မာနိုင်ငံတဝန်းတိုင်းရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေတာတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တိုင်းရင်သားတွေရဲ့အတန်းတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါတယ
်မင်္ဂလာပါရှင်ကျမအာမီပါနေဆက်ဒီသားတိုင်းသားသတင်းနောက်တွေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်သတင်းလောမှာနားဆင်ရမှာတွေကတော့ရခိုင်ပြည်နယ်ဘူးသီးတောင်မြို့နယ်တဲ့ရခိုင်တပ်တော် AA နဲ့ ARSA လက်နက်ကန်အဖွဲ့တို့အကြားပထမဆုံးအကြိမ်တိုက်ပွဲဖြစ်ပွားခဲ့ပါတယ်ရှမ်းမြောက်ကုတ်ခိုင်မှာစစ်တပ်ကပစ်လိုက်တဲ့လက်နက်ကြီးကြီးကြောင်းအသက်18နှစ်အရွယ်ကောင်လေးတယောက်သေဆုံးသွားပါတယ်။တရင်းလွှာတွေထဲမှာတော့ချင်းပြည်နယ်တောင်ပိုင်းကံပလတ်မြို့နယ်ဘက်ကိုစစ်ကြောင်းထိုးလာတဲ့စစ်ကောင်စီတပ်ကြောင်းချင်းမကွေးနယ်ဇက်ကဒေသခံထောင်ကြီးစစ်ဘေးတန်းရှောင်နေရပြီးလိုအပ်မှုတွေရှိနေတဲ့အကြောင်းတွေကိုနားဆင်ကြရမှာပါ။
ကျမကနန်းဟောင်ပါရှင်တရင်တွေကိုကိုရောဘတ်နဲ့အတူတင်ဆက်ပေးသွားမှာပါရခိုင်ပြည်ပူးတီတောင်မြို့နယ်ကမေယုတောင်တန်းမှာရခိုင်တပ်တော် AA နဲ့ ARSA လက်နက်ကင်တို့အကြားတိုက်ပွဲဖြစ်ပွားခဲ့တယ်လို့ဒေသခံတွေကပြောပါတယ်ဇူလိုင်လ18ရက်နေ့ညနေပိုင်းကအာဂါပြန်နဲ့ကြောက်စာတိုင်အကြားမေယုတောင်တန်းမှာပြစ်ခတ်တံနေကြားခဲ့ရပြီးနှစ်ဖက်လုံးမှာထိခိုက်ကြဆုံးမှုတွေရှိခဲ့တယ်လို့သတင်းတွေထွက်ပေါ်နေပေမဲ့အတိအကျကိုတော့မသိရသေးဘူးလို့ဒေသခံတယောက်ကပြောပါတယ်။ဘာကြောင့်တိုက်ပွဲဖြစ်တဲ့ဆိုတာကိုနှစ်ဖက်လုံးကထုတ်ပြန်တာမရှိသေးပေမဲ့အခုဖြစ်ပွားမှုဟာ AA နဲ့ ARSA တို့ပထမဆုံးအကြိမ်တိုက်ပွဲဖြစ်ပွားမှုဖြစ်ပါတယ်။
ရှမ်းပြည်မြောက်ပိုင်းကော့ခိုင်မြို့နယ်မှာစစ်တပ်ကပစ်ခတ်လိုက်တဲ့လက်နက်ကြီးကြီးကြောင့်အိမ်တလုံးမီးလောင်ပြာကျခဲ့ပြီးဒေသခံတယောက်သေဆုံးက၄ယောက်ဒဏ်ရာရခဲ့ပါတယ်။ဇူလိုင်လ18ရက်နေ့ညနေပိုင်းကကော့ခိုင်မြို့နန်းဖက်ကရွာဖက်မှာစစ်တပ်နဲ့ကချင်လွတ်လပ်ရေးတပ်မတော် KIA တို့ကြားတိုက်ပွဲဖြစ်ပွားခဲ့ပြီးနောက်ခလာရ123တပ်ကလက်နက်ကြီးနဲ့ပစ်ခတ်ခဲ့လို့ဇွေရရွာတိရွာကနေအိမ်တလုံးထိမှန်မီးလောင်ပျက်စီးခဲ့တဲ့အပြင်အိမ်ထဲမှာပုန်းနေတဲ့လူ9ယောက်ထိမှန်ဒဏ်ရာရသွားပါတယ်။အဲ့ဒီထဲကအသက်18နှစ်အရွယ်ကောင်လေးကတော့တေဆုံးခဲ့ပါတယ်ဒီတိုက်ပွဲတဲ့စစ်ကောင်စီရဲ့တပ်စခန်းတစ်ခုကိုသိမ်းဆီးရမိကြောင်း KIO ပြောရေးစုခွင့်ရှိသူဘူမှုကြီးနော်ဘူးကပြောပါတယ်
ကချင်ပြည်နယ်မြစ်ကြီးနားဗမော်လမ်းမှာဇူလိုင်လ18ရက်နေ့ကကားတစီးပစ်ခတ်ခံရပြီးနှစ်ယောက်ထိမှန်ဒဏ်ရာရရှိသွားပါတယ်။မြစ်ကြီးနားဗမော်လမ်းပေါ်ရှိတပတ်ရံအကျော်မှာပစ်ခတ်ခံရတာဖြစ်ပြီးကားပေါ်ကအမျိုးသမီးတစ်ယောက်နဲ့တရုတ်အမျိုးသားတစ်ယောက်တို့ထိမှန်ဒဏ်ရာရရှိခဲ့ရာအမျိုးသမီးကတော့စိုးရိမ်ရတယ်လို့ဝိုင်းမော်စေယုံနဲ့နီးစပ်သူတွေကပြောပါတယ်။ဒီပစ်ခတ်မှုကိုပေအဖွဲ့ကလုပ်တယ်ဆိုတာကိုမသိရသေးပါဘူး။အဲ့ဒီလမ်းပေါ်မှာဇူလိုင်လပထမဘက်ကစလို့စစ်တပ်နဲ့ကချင်လွတ်လပ်ရေးတပ်မတော် KIA တို့အကြတိုက်ပွဲတွေဖြစ်ပွားနေပြီးပြည်သူတွေအနေနဲ့ဖြတ်တန်းသွားလာတာမျိုးမလုပ်ကြဖို့ KIA ကတတိပေးထားပါတယ်
ကရင်ပြည်နယ်ကြာအင်းစိတ်ကြီးမြို့နယ်ခလေတကွန်တိုင်းကြီးရွာအနီးတဝိုက်ကတိုက်ပွဲတွေတဲ့ခရီးသည်တင်ကားတစီးပစ်ခတ်ခံရပြီး၂ယောက်တေကကြာနဲ့ခရီးသည်15ယောက်ကိုလူသားတိုင်းကအဖြစ်စစ်တပ်ကဖမ်းဆီးသွားပါတယ်အခုသတင်းပတ်အတွင်းစစ်တပ်ကအင်အားအလုံးရင်နဲ့ဝင်ရောက်လာလို့ KNL PDF ပူးပေါင်းတပ်ဖွဲ့တွေနဲ့တိုက်ပွဲတွေနေ့တိုင်းဖြစ်ပွားခဲ့ရာဇူလိုင်14ရက်နေ့ကခရီးသည်ကပစ်ခတ်ခံရပြီးတေဆုံးမှုတွေဖြစ်ပွားခဲ့တာလို့ဒေသခံတယောက်ကပြောပါတယ်အဲ့ဒီနောက်ကားပေါ်ပါလာတဲ့လူ5ယောက်နဲ့အနီးနားကခြံလှုပ်သား4ယောက်ကိုဖမ်းဆီးသွားတာဇူလိုင်လ18ရက်နေ့အထိပြန်မလွတ်လာသေးဘူးလို့ငကနီစစ်ကြောင်းကသတင်းထုတ်ပြန်ထားပါတယ်
အိနီချင်းနိုင်ငံတွေမှာရောက်ရှိနေကြတဲ့ချင်းလူမျိုးတွေအနေနဲ့ရောက်ရှိနေထိုင်တဲ့နိုင်ငံအတွက်အနောက်ရှက်ဖြစ်စေမဲ့မွေးရစေးနဲ့တရားမဝင်လုပ်ငန်းတွေမှာပါဝင်ပတ်သက်တာမျိုးမလုပ်ကြဖို့ချင်းအမျိုးသားတပ်ဦး CNF ကတိုက်တွန်းလိုက်ပါတယ်။ချင်းမျိုးသားတပ်ဦး CNF ကအိနီချင်းနိုင်ငံတွေနဲ့ပတ်သက်တဲ့သဘောထား policy ကိုဇူလိုင်လ16ရက်နေ့ကထုတ်ပြန်ခဲ့ရမှာချင်းပြည်သူတွေကိုအခုလိုတိုက်တွန်းခဲ့တာဖြစ်ပါတယ်။ချင်းပြည်သူတွေအနေနဲ့ကိုရောက်ရှိနေထိုင်နေတဲ့နိုင်ငံရဲ့နိုင်ငံရေးဆိုင်ရာတွေမှာ
ါဝင်စွပ်ဖက်တံမျိုးမလုပ်ဖို့တရားမဝင်တဲ့နီးလန်းနဲ့နိုင်ငံသားအတိမပြုကတ်တွေရယူတာကိုလည်းမလုပ်ကြဖို့အပြင်အဓိကအားဖြင့်မွေးရစ်ဆေးဝါးရောင်းဝယ်ဖောက်ကားမှုလုပ်ငန်းတွေမလုပ်ဖို့နဲ့ပါဝင်ပတ်သက်ဆက်နွယ်နေသူတွေကိုလည်းလုံးဝတီးခံမှာမဟုတ်ဘူးလို့ CNF ကအသိပေးထားပါတယ်
ကြရကရဏီပြည်နယ်အတွင်းရှိလွဲကောဒီမော့ဆူဖရူဆူနဲ့ဖားဆောင်မြို့နယ်တွေတဲ့ရာသီတုပ်ကွေးအပြင်ငှက်ဖျားရောဂါဖြစ်တဲ့လူတွေများလာတယ်လို့ကျန်းမာရေးပိုင်းကစေတနာဝန်ထမ်းတွေကပြောပါတယ်မူရင်းဝင်လာတာနဲ့ရာသီတုပ်ကွေးဖြစ်ပွားမှုကအရှိန်မြင့်လာတယ်လို့ဒီ2023ခုနှစ်မှာတော့ငှက်ဖျားဖြစ်တဲ့လူတွေတွေ့လာရတယ်လို့စေတနာဝန်ထမ်းတယောက်ကပြောပါတယ်ကရဏီပြည်နယ်ထဲမှာလွန်ခဲ့တဲ့2018လောက်ကစပြီးငှက်ဖျားကင်းစင်သွားခဲ့ပြီးမဲ့အခုထပ်ဖြစ်လာလို့ကျန်းမာဝန်ထမ်းတွေကစိုးရိမ်နေကြပါတယ်ဒေသတွေကတိုက်ပွဲတွေအပြင်စစ်တပ်ရဲ့ပိတ်ဆို့ထားမှုတွေကြောင့်ဈေးနဲ့အစားအသောက်တွေရရှိနိုင်ရေးခက်ခဲနေတဲ့ကရင်နီပြည်နယ်ကပြည်သူတွေနဲ့စစ်ရှောင်နှစ်သိန်းကျော်အတွက်ဒီငှက်ဖျားပိုးပြန်တွေးမှုကစိန်ခေါ်မှုတစ်ခုဖြစ်လာနိုင်တယ်လို့ဆိုကြပါတယ
်အခုတော့သတင်းလွှာတွေကိုတင်ဆက်ပေးသွားမှာပါချင်းပြည်နယ်တောင်ပိုင်းကံပလတ်မြို့နယ်ကျင်းတွင်းမြို့ဘက်ကိုအင်အားဖြည့်ဖို့စစ်ကြောင်းထိုးလာတဲ့စစ်ကောင်စီတပ်ကြောင်းချင်းမကွေးနယ်စပ်မှာရှိတဲ့ရွာတွေကဒေသခံပြည်သူထောင်ထဲချီစစ်ဘေးတင်းရှောင်နေရပြီးအရေးပေါ်စားနပ်ရိက္ခာနဲ့အမိုးအကာတွေလိုအပ်နေပါတယ်ဒီကြောင်းကိုတော့ကိုရောဘက်ကစူးစီးထားပါတယ်
မကွေတိုင်းစောမြို့နယ်ကနေချင်းပြည်နယ်ကံပလက်မြို့နယ်ကဂျင်တွေးမြို့ကိုရိုက်ခါပို့မဲ့စစ်ကောင်စီစစ်ကြောင်းဟာချင်းကကွေပူပေါင်းတပ်ဖွဲ့တွေနဲ့ဇူလိုင်လ14ရက်နေ့ကစလို့နေစဉ်လိုလိုထိတွေ့တိုက်ပွဲဖြစ်ပွားနေခဲ့ကြတာပါဒီအခြေအနေတွေကြောင့်မကွေတိုင်းထီးလင်းမြို့နယ်လောင်းရှိအနီးကမိရှုခံထားရတဲ့ရင်းကယ်ရွာအပါဝင်စောမြို့အနီးကအညာတကယ်ကချောင်းမင်းနယ်စတဲ့ရွာတွေအပါဝင်ရွာပေါင်း15ရွာလောက်ကဒီတခန့်ထောင်ကျော်ဟာတောတောင်တွေထဲကိုစစ်ဘေးရှောင်နေကြရတာလို့စစ်ဘေးရှောင်ကူငင်နေသူတယောက်ကပြောပါတယ
်ဒီကျောင်းကတော့ရှိနေတော့ဆိုတော့သူတို့တွေလည်းပဲပြေးနေကြရတယ်အဲတို့လည်းတောင်းတာပဲနေကြရတယ်โอเคခဲ့ဒီအញ្ញကြီးရေဆင်းနေတဲ့အခါကျတော့သူတို့တွေလုံးလုံးစေအသိရှိရက်ဒီရက်အတွက်စောင့်ဝင်နေရတော့အကြီးကြီးတယ်လို့ပြောရမှာပေါ့နောက်မိုးတွင်းရပြီးမီးရှို့ခံထားရတဲ့ရင်းကဲမိဘပြည်သူတွေအတွက်ကတော့အမိုးအကာအကျဉ်းလိုရတယ်လို့ပဲမြင်ပါတယ
်။တပြင်ကံပလက်မြုပ်နဲ့ဂျင်တွေးလမ်းမကြီးတလျှောက်ကမစာတွေးမောချောင်းလှိုင်တုတ်ရွာဟောင်းလှိုင်တုတ်ရွာတစ်စားတဲ့ကြီးရွာတွေကဒီတခန့်တွေလဲစစ်ရှောင်နေကြရတယ်လို့ဆိုပါတယ်။ချင်းမကွေးနယ်စပ်မှာစစ်ကောင်စီရဲ့စစ်ကြောင်းထိုးမှုအခြေအနေကလည်းလနဲ့ချီကြာမြင့်နေတာကြောင့်ဒီတခန့်ပြည်သူတွေနဲ့ဒီတကကွေတပ်ဖွဲ့ဝင်တွေအတွက်အမိုးအကာစားနပ်ရိက္ခာနဲ့စီးဝါးတွေလိုအပ်နေတယ်လို့ချင်းကကွေတပ်ကံပလက်ခေါနိုးတပ်ရင်းကတာဝန်ရှိသူတဦးကပြောပါတယ
်။ဂျင်တွေးထောက်ဖို့စစ်ကြောင်းဟာဒီနေနဲ့ဆိုရင်10ရက်ကျော်လောက်ရှိလာပြီ။ဗီဒူရီကလည်းဒီ10ရက်နောက်ပိုင်းကနေရှောင်နေရတာဖြစ်တဲ့ရက်တွေရှိကြလာတယ်။အခက်ခဲတွေရှိတယ်။စားဝတ်နေရည်တွေလိုအပ်လာပြီ။မိုးကာတွေချင်းထောင်တွေတော့ထဲမှာမိုးရာသီလည်းဖြစ်တဲ့အချိန်ကြတော့အချိန်တွေကြိုက်တဲ့အတွက်ဒီချားနာတာဖြစ်လာတယ်။အဲ့ဒီအတွက်ကျွန်တော်တို့စီးဝါးတွေလိုအပ်တယ်ရှိလာတယ်။ကျွန်တော်တို့ကာကွယ်ရေးအနေနဲ့ကတော့ခမန်းထားချက်အရကျွန်တော်တို့တလဝန်းကျင်ကြာမြင့်မှာဖြစ်တဲ့အတွက်လည်းနဲ့ခဲရနေပေါ့နော်။လိုအပ်ချက်ရှိနေတဲ့စီတွေလိုမယ်။စီးဝါးတွေလိုအပ်နေပါတယ်ဟုတ်
လက်ရှိမှာလည်းဂျင်တွေးမြို့ကိုဥတည်နေတဲ့စစ်ကောင်စီတပ်နဲ့ဒီတကကွေတပ်ဖွဲ့တို့မစာတွေနဲ့ဆွဲလွဲကျင်ရွာကြားမှာတိုက်ပွဲဖြစ်ပွားနေပြီးစစ်တပ်ကလေကြောင်းကနေတိုက်ခိုက်လာတာကြောင့်ဇူလိုင်လ18ရက်နေ့ကကံပလက်မြို့နယ်မစာတွေးရွာက BCM ဖျားကြောင်းတစ်ကြောင်းနဲ့လူနေအိမ်၅လုံးပျက်စီးခဲ့ရတယ်လို့ဒီတခန့်တွေကပြောပါတယ်အင်အား300လောက်ရှိပြီးတင့်ကား2စီး JCB ကား1စီးနဲ့စစ်ကား20ကျော်ပါဝင်တဲ့စစ်ကောင်စီစစ်ကြောင်းကိုချင်းမျိုးသားတပ်မတော် CNA ချင်းကကွေတပ်ကံပလက်နဲ့ရုံးနယ်အခြေစိုက်ပြည်သူကကွေတပ်ဖွဲ့တွေကပူးပေါင်းတိုက်ခိုက်နေကြတာဖြစ်ပြီးစစ်ရေးအခြေအနေကတော့ပူပြင်းထန်လာမယ့်အနေအထားမှာရှိနေပါတယ်ခင်ဗျာ
ရခိုင်ပြည်မှာမိုးခါဆိုင်ကလုံးမုန်တိုင်းတက်ခတ်ပြီးတဲ့နောက်သွေးလွန်တုပ်ကွေးဖြစ်ပွားမှုတွေမြင့်တက်နေပြီးသေဆုံးမှုတွေလည်းရှိနေတဲ့အတွက်စစ်ဘေးရှောင်စခန်းမှာနေထိုင်တဲ့သူတွေစိုးရိမ်နေကြတဲ့အကြောင်းကိုတော့မောင်အေးကနေစူးစီးထားပါတယ
်ရခိုင်ပြည်မှာလရှိရရှင်သွေးလွန်တုပ်ကွေးရွာကဖြစ်ပွားမှုတွေမြင့်တက်နေပြီးသေဆုံးမှုတွေလည်းရှိနေတဲ့အတွက်မုန်တက်ပြီးအမှုအကာမလုံးမချုံနေထိုင်နေကြရတဲ့စိုက်ဘေးရှောင်တွေကျန်းမာရေးအတွက်စိုးရိမ်မှုတွေရှိနေကြပါတယ်ပုံကြွမျိုးနေမှာသွေးလန်တုတ်ကွေးနဲ့မကြသိမီကတည်ဆုံးမှုတွေရှိခဲ့တယ်လို့ဒေသခံတယောက်ကအခုလိုပြောပါတယ်
73ရက်နေ့ကတော့တဲတော်မှာအလဲရန်တက်နေတဲ့73နှစ်မိန်းကလေးတယောက်နဲ့မြက်လေ IDP စခန်းကတနှစ်ခွဲကလေးတယောက်တည်ဆုံးသွားပါတယ်သွေးလွန်တုတ်ကွေးပါ3ယောက်လုံးကသွေးလွန်တုတ်ကွေးဖြစ်နေတာပါတဲတော်ကတယောက်ကနန်းတောင်ရွာကတယောက်နဲ့မြက်လေကတယောက်ပါ
ကနန်တော်ရွာကတည်ဆုံးတော်တဲ့ဆိုင်နိုင်ရွေမဆွေဆွေဦးကတော့ဇူလိုင်လ15ရက်နေ့ကတည်ဆုံးတော်တာဖြစ်ပြီးဇူလိုင်လ9ရက်နေ့ကမြေပုံမြို့နယ်ညောက်တော်ရွာကအသား9နှစ်အရွယ်ကလေးတစ်ယောက်နဲ့တောက်ကုန်းမြို့နယ်ဖောက်ခါရွာကအသား13နှစ်အရွယ်ငါးတန်းကျောက်သားတစ်ယောက်မှလေးသွေးလွန်တုတ်ကွေးနဲ့တည်ဆုံးခဲ့ပါတယ်ဒေသအတွင်းမှာသွေးလွန်တုတ်ကွေးကြောင့်တည်ဆုံးမှုတွေရှိနေတဲ့အတော့စိုက်ပေးလျှောက်စခန်းတွေမှာလေးစိုးရိမ်မှုတွေရှိနေကြတယ်လို့စိုက်ပေးလျှောက်တယောက်ကအခုလိုပြောပါတယ
်ခေါင်းကတော့ကောက်ကြစားခေါင်းကြည့်ပါလေ
ရှင်ကတော့တအားကိုကြိုက်နေပါတယ်ဆိုတော့ဖျားတဲ့လူတွေကလည်း၄၅၆လောက်ရှိနေပြီသွေးလွန်တုတ်ကွေးဖြစ်မှာကိုတအားကြောက်နေကြတယ်အခုလည်းဖြစ်နေကြပြီလို့ထင်ကြပါတယ်ဆေးရုံဆေးခန်းတွေကလည်းအဝေးဆိုတော့တို့တွေကဆေးခန်းပြဖို့ကလည်းအခက်ခဲဖြစ်နေတော့ဆေးခန်းမသွားပဲဆေးပြားတွေဝယ်တောက်နေတဲ့အနေအထားဖြစ်နေပါတယ
်လာရှိအရှင်သွေးလွန်တုတ်ကွေးဖြစ်ပေါ်သူ900ကျော်ရှိနေပြီအများဆုံးကတော့စိုက်တွေနဲ့ကြောက်ဖြူမြို့နယ်မှာဖြစ်တယ်လို့ပြည်နေကျမရဲ့ဦးစီးဌာနရဲ့ဇယန်းတွေအရသိရပါတယ်အိမ်ထောက်စု130ကျော်ရှိတဲ့ပုံနှကျွမ်းမြို့နယ်ကကနန်းတော်စိုက်ပေးလျှောက်စခန်းမှာတော့ကျမရဲ့မကောက်သူတွေရှိနေတယ်လို့စိုက်ပေးလျှောက်အမျိုးသမီးတယောက်ကပြောပါတယ်
အခုဆိုတော့ကျမရေဂျီနာလေးမညီညွတ်ပါ
အခုတော့ဒီမှာကကျမရေးနဲ့လည်းမညီညွတ်ဘူးမိုးရသည်ဆိုတော့လေနေမကောင်းဖြစ်ကြတာပေါ့နေမကောင်းတဲ့လူတွေများပါတယ်အကြီးရောအငယ်ရောအကုန်ဖျားကြတယ်ခေါင်းမူးတယ်အဲ့လိုမျိုးပေါ့
သွေးလန်တုတ်ကွေးမှာချင်ကိုက်ရာကနေဖြစ်ပေါ်တဲ့အတော့ချင်ကိုက်မခံရအောင်နေထိုင်ကြဖို့လိုတယ်လို့ကျမရေးဝန်ထမ်းတွေကပြောပါတယ်ရခိုင်ပြည်မှာ2020ခုနှစ်ကသွေးလွန်တုတ်ကွေးဖြစ်ပေါ်သူလူဦးရေ900ကျော်ရှိခဲ့ပြီး2019ခုနှစ်မှာတော့သွေးလွန်တုတ်ကွေးဖြစ်ပေါ်မှုအများဆုံးဖြစ်ပြီးတည်ဆုံးသူ28ယောက်အထိရှိခဲ့တယ်လို့ပြည်နေကျန်းမာရေးဦးစီးဌာနရဲ့ဇယန်းတွေအရသိရပါတယ
်အခုဆက်ပြီးသတင်းချင်းချုပ်ကိုနားဆင်ကြားရမှာပါ
ရခိုင်ပြည်ပူရီတောင်မြို့နယ်ထဲရခိုင်တပ်တော် AA နဲ့ ARSA လက်နက်ကိုင်အဖွဲ့တို့အကြားပထမအကြိမ်တိုက်ပွဲဖြစ်ပွားခဲ့ပါတယ်ရှမ်းပြည်မြောက်ပိုင်းကုတ်ခိုင်မြို့နယ်မှာစစ်တပ်ကပစ်ခတ်လိုက်တဲ့လက်နက်ကြီးကြီးကြောင့်အသက်18နှစ်အရွယ်ကောင်လေးတယောက်သေဆုံးခဲ့ပါတယ
်။သရရှင်တွေကနားဆင်နေကြတာကတော့နေဆက်ဒီသားကတိုင်းသားသတင်းနောက်တွေကနေအပတ်စဉ်တင်ဆက်ပေးနေတဲ့တိုင်းရင်သတင်းလွှာပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံကြရအောင်ပါရှင်။ကျွန်မအာမီပါ။
တိုင်းဒေသစစ်တမ်းနဲ့တဝဲလဲလဲဖြစ်နေတာကိုအပတ်စဉ်တိုင်းသတင်းလွှာအစီအစဉ်မှာနားဆင်ကြည့်ရှုခဲ့ရတာပါအခုလိုအပတ်စဉ်ကဏ္ဍတွေပြီးမှာတော့ VOA American ရဲ့ချက်တာရေးညအစီအစဉ်တွေဆုံးမသက်ခင်နောက်ဆုံးရသတင်းအချင်းချက်ကိုမဆုမြတ်မှုတလဲပြောပြပေးပါဦးခင်ဗျာ
American နိုင်ငံသားရွေးဝင်ကြီး Hal Henry Kissinger နဲ့တရုတ်သမ္မတတို့ဒီဘေကျင်းမြို့တော်မှာဒီကနေ့တွေ့ဆုံဆွေးနွေးခဲ့ပါတယ်ကမ္ဘာကြီးပေါ်တည်တည်တသာလွှမ်းမိုးမှုရှိတဲ့အမေရိကန်နဲ့တရုတ်နဲ့နိုင်ငံဆက်ဆံရေးဟာကမ္ဘာကြီးငြိမ်းချမ်းရေးအတွက်အဓိကကျသလိုနှစ်နိုင်ငံလူမှုအသိုင်းအဝိုင်းတွေတိုးတက်ရေးအတွက်အခရာကျတယ်လို့အသက်တရာရှိနေပြီဖြစ်တဲ့အမေရိကန်နိုင်ငံသားရေးဝန်ကြီးဟောင်းကက်ဆင်ဂျာကပြောကြားခဲ့ပါတယ်တရုတ်သမ္မတရှီဂျင်းပင်ကလည်းတရုတ်နိုင်ငံရဲ့မိတ်ဆွေဟောင်းဖြစ်တဲ့မစ္စတာကစ်ဆင်ဂျာကိုတွေ့ဆုံရတာဝမ်းသာကြောင်းနဲ့တရုတ်အမေရိကန်ဆက်ဆံရေးမှာကစ်ဆင်ဂျာဆိုတဲ့နာမည်ကအမြဲတမ်းတွဲပါနေမှာဖြစ်တယ်လို့ပြောကြားခဲ့ပါတယ်ကမ္ဘာဖလားအမျိုးသမီးဘောလုံးဘောလုံးပွဲတွေကိုပူးတွဲအင်ရှင်တွေဖြစ်ကြတဲ့နယူးဇီလန်နဲ့အော်စတြေးလျနိုင်ငံတွေမှာဒီကနေ့စတင်ကျင်းပပါရယ်နယူးဇီလန်နိုင်ငံအော့ကလန်မြို့မှာဖွံ့ဖွဲအခမ်းအနားမဆခင်နိုင်ပိုင်းအလိုမှာပဲပြုတ်ခတ်မှုဖြစ်ပွားခဲ့တာကြောင့်တနက်သမားအပါအဝင်3ဦးသေဆုံးခဲ့ပါရယ်ပြုတ်ခတ်မှုဖြစ်ခဲ့ပေမဲ့နိုင်ငံလုံးချုပ်ရေးအတွက်စိုးရိမ်စရာမရှိတာမို့ကမ္ဘာဖလားပွဲတွေကိုအစီအစဉ်တိုင်းဆက်ပြီးတော့ကျင်းပသွားမယ်လို့ဝန်ကြီးချုပ်ကပြောကြားပါရယ်နယူးဇီလန်ရဲမင်းကြီးကလည်း FIFA ဘောလုံးအဖွဲ့ချုပ်တွေမစိုးရိမ်ကြပါဘူးလို့ပြောကြားခဲ့ပါတယ်။ပွဲဥထွက်ကစားကြတဲ့နယူးဇီလန်နဲ့နော်ဝေးပွဲမှာတော့အင်ရှင်နယူးဇီလန်ကတကူးနဲ့အနိုင်ရခဲ့တယ်လို့ဩစတြေးလျနဲ့အိုင်ယာလန်ပွဲမှာလည်းအင်ရှင်ဩစတြေးလျအသင်းကတကူးနဲ့အနိုင်ရရှိသွားပါတယ်ရှင်။ယူကရိန်းနိုင်ငံအော်ဒက်ဆာစိတ်ကမ်းမြို့အပါအဝင်နိုင်ငံတောင်ပိုင်းကမြို့ရဲ့အပေါ်ရုရှားတပ်တွေက၃ညဆက်တိုက်၄ချောင်းကနေတိုက်ခိုက်ခဲ့တာမှာ21ယောက်ထဲမှနေရခဲ့တယ်လို့ယူကရိန်းတာဝန်ရှိသူတွေကပြောပါတယ်။ယူကရိန်းနိုင်ငံထွက်ကောက်နံတွေကိုတခြားနိုင်ငံတွေစီတင်ပို့ရောင်းချနိုင်ဖို့သဘောတူညီမှုကနေရုရှားနှုတ်ထွက်ခဲ့ပြီးတဲ့နောက်အော်ဒက်ဆာစိတ်ကမ်းမြို့ကရေးပါတဲ့အခြေခံစာအုပ်တွေအပေါ်မှာဒီရုရှားတို့ကမစ်ဆိုင်းဒရုန်းတွေအဝေးထိန်ဒရုန်းယာဉ်တွေနဲ့တိုက်ခိုက်နေတာဖြစ်ပါတယ်။ဆွီဒင်နိုင်ငံမှာကိုရန်ကျန်းစာကိုမိရှိုဆန္ဒပြမဲ့အစီအစဉ်ကိုဆွီဒင်အစိုးရကခွင့်ပြုခဲ့တာကိုမကျေနပ်တဲ့အတွက်အီရန်နိုင်ငံကဆန္ဒပြသူတွေဟာဘက်ဒက်မြို့ကဆွီဒင်တန်ရုံးတွေကိုအတင်းဝင်ရောက်ပြီးတော့မိရှိုခဲ့ပါတယ်ရှင်။
ကျေးဇူးပါမဆုမြတ်မွေအခုလိုသတင်းအချင်းချုပ်ပြီးမှာတော့အခုကြက်သားရညာ VOA အစီအစဉ်တွေကတော့ဒီမှာပဲပြီးဆုံးသွားပါပြီ။ဒီညအတွက်အစီအစဉ်ထုတ်လွှင့်မှုကအလိမ်ပါပါ။စပိုင်းဆိုင်ရာရုပ်သံအင်ဂျင်နီယာတွေကတော့ Cedric Franklin နဲ့ Zinat Abdurrahman တို့ဖြစ်ပါတယ်။ဒီညအစီအစဉ်မှုကတော့ကျွန်တော်ဝင်းမင်မှာ VOA ကိုအခုလိုနားတော်တာဆင်ချရှုခဲ့ကြလို့အားလုံးကိုအထူးပဲကျေးဇူးတင်ပါတယ်။ကောင်းကောင်းလေးအိပ်စက်အနောက်နေနေညဖြစ်ကြပါစေခင်ဗျာ။
This program has come to you from the Voice of America, Washington.